Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2022ခုနှစ်ဇွန်လ30ရက်ကြာတာပြည်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light meter 32နဲ့58တို့အပြင် Light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတအစီအစဉ်မှုအဖြစ်တောင်းဝန်ယူတင်ဆက်ပေးပါမယ်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ယူကရိန်းကိုကျူးကျော်စစ်ဆတ်တဲ့ချိန်ရုရှားတပ်တွေခြေကုပ်ယူထိုးစစ်ဆင်ခဲ့တဲ့ယူကရိန်းနိုင်ငံ Snake ကျွန်းကနေရုရှားတပ်တွေရုတ်သိမ်းခဲ့ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါရတယ်။ဟောင်ကောင်ကျွန်းဟာအခက်အခဲတွေကြားကနေပြီးတော့အသက်တခံမွေးဖွားလာခဲ့တယ်လို့တရုတ်သမ္မတရှီဂျင်ပင်ကဟောင်ကောင်မှာပြောကြားခဲ့ပါရတယ်။ဖိလစ်ပိုင်မှာတော့အာနာရှင်ဟောင်းမာကော့စ်ရဲ့သား Ferdinand Bongbong Marcos Jr. ဒီကနေ့သမ္မတအဖြစ်နဲ့ကြမ်းကြိတ်ပါရတယ်။အခုလိုမျိုးထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူချိန်ညားပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံရေးပါတီတချို့နဲ့တွေ့ဆုံမှုရှိနေပါတယ်
။လက်ရှိပုံစံမှာဒီကံတည်းရင်းနဲ့ချိန်ရဲဥစ္စာပေါ်မှာတွေ့ရအမြင်သဘောထားပါရှိစွာတုံ့ပြန်ပေါ်လာ။ဒီနောက်နိုင်ငံများရဲ့ SSC ပေါ်မှာချင်းကပ်ပုံနဲ့တွေ့ရချိန်မှန်းချက်တုံ့ပြန်ချက်
ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောသွားတာပါဒီတောင်ပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူကရင်ပြည်နယ်ဘက်ကတိုက်ပွဲကြောင့်ဒုက္ခသည်ထောင်နေစီထိုင်းနယ်ဆက်တိမ်းရှောင်ရတာထိုင်းမြန်မာနှစ်ဘက်သဘောတူညီမှုနဲ့မြန်မာအလို့သမားတွေထိုင်းဘက်ရောက်ရှိသွားတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာတာရေးနေတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာအရေးတုံးတက်ချက်ကျမအေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစားရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ဥတ္တမောင်တန်းတို့ကပြောပြပေးမှာပါရှင
်။တကယ်လို့မြောက်အတ္တလန္တိတ်စာချုပ်နေတို့အဖွဲ့နဲ့ရုရှားကြားမှာစစ်ပွဲတွေဖြစ်လာခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုတွေဖြစ်လာလိမ့်မယ်လို့နေတို့အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာပြုလုပ်နေတဲ့နေတို့အဖွဲ့ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာအဖွဲ့အကြီးအကဲ Jens Stoltenberg ကအခုလိုပြောကြားခဲ့တာပါ။ပထူးနေတော့ကတော့နေတိုးအဖွဲ့ရဲ့ဝင်ရောက်ဖို့လျှောက်ထားတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကိုနေတိုးကောင်းဆောင်တွေတရားဝင်ကြိုဆိုခဲ့ကြပါတယ်။ရုရှားဟာနေတိုးအတွက်ဓာတ်ရိုက်ချိန်ချောက်မှုဖြစ်တယ်လို့နေတိုးကောင်းဆောင်တွေကပြောကြားခဲ့ကြပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအနေနဲ့ငွေကြေးရောစည်ရေးအရာပါထောက်ပံ့မှုတွေလိုအပ်နေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းနေတိုးထိပ်သီးစည်းဝေးပွဲမှာဗီဒီယိုကောကနေပြောကြားတဲ့မင်ခွန်းနဲ့မှထပ်ပြီးတော့တောင်းဆိုသွားပါတယ်။ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့တဲ့ရင်ကတော့ယူကရိန်းနိုင်ငံ Snake ကျွန်းကနေရုရှားတပ်တွေရုတ်သိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်။ February လကုန်ပိုင်းရုရှားတို့ကျူးကျော်စစ်စတိုက်ချိန်တုန်းက Odessa စိတ်ကမ်းမြို့နာကပင်လယ်နဲ့ထဲမှာရှိတဲ့ Snake ကျွန်းမှာရုရှားတပ်တွေခြေကုပ်ယူထိုးစစ်ဆင်ခဲ့တာပါ။ရုရှားတပ်တွေအပေါ်ယူကရိန်းတပ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့တပ်တွေဆုတ်သွားပြီဆိုတာကိုရုရှားကကြေညာခဲ့တာဖြစ်ပါတယ်။တောင်တင်နေတဲ့ယူကရိန်းကောက်ပဲတည်နံတွေကို Odessa စိတ်ကမ်းကနေလိုယာနိုင်ငံတွေကိုတင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂရဲ့အားထုတ်မှုမှာအနောက်အချက်မဖြစ်အောင်လို့စိတ်ကောင်းစေတနာနဲ့တပ်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ရုရှားတို့ကဆိုပါတယ်။ရုရှားတပ်တွေ Snake ကျွန်းပေါ်မှာမရှိတော့ဘူးလို့ယူကရိန်းသမ္မတအယုံအကြီးအကဲကလည်းအတည်ပြုပါတယ်။ရုရှားတို့ဖမ်းဆီးထားတဲ့တိုက်ခိုက်ရေးသမား144ယောက်ကိုလည်းပြန်လွှတ်ပေးခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပုံထုံးကကြေညာပါတယ်။အကျဉ်းသားလဲလှယ်ရေးအစီအစဉ်အရလုံမြောက်လာသူတွေထဲမှတရားနီးပါးကမန်နီယိုပိုမြို့ကတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ပြောပါတယ်မန်နီယိုပိုမြို့အဇော့စတောစိတ်တမနီဆက်ယုံမှာခြေကုပ်ယူတိုက်ခိုက်ခဲ့ကြတဲ့တိုက်ခိုက်ရေးသမားတွေနောက်ဆုံးလက်နက်ချထွက်လာချင်းရုရှားထိန်းချုပ်နယ်မြေတွေမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်ရှင
်တရားလွတ်တော်ချုပ်ရဲ့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးဖြစ်ထက်လွတ်တော်ကတည်ပြုပြီးသားတရားသူကြီးကက်တဂျီဘရောင်းဂျက်ဆန်ဟာတရားလွတ်တော်ချုပ်တရားသူကြီးဖြစ်တရားဝင်ဖြစ်လာတော့မှာပါကြာတာပလေးနေ့နေ့လမှာတရားလွတ်တော်ချုပ်ရဲ့116ရောက်ပြောက်တရားသူကြီးဖြစ်ကျန်းတစ္ဆာကျိတ်ဆိုပါဖြစ်ပါတယ်။ဂျက်ဆာဟာ2013ခုနှစ်ဖက်ဒရယ်တရားသူကြီးဖြစ်လာခဲ့ပြီးသူနဲ့ပါဆိုလို့ရှိရင်တရားလွတ်တော်မှာအမျိုးသမီးတရားသူကြီး4ယောက်ရှိလာတော့မှာဖြစ်ပါတယ်။ဂျက်ဆာအနားယူတော့မဲ့ဘရိုင်ယာနေရာမှာတရားသူကြီးဖြစ်လာတာဖြစ်ပါတယ်။ဘရိုင်ယာဟာကြာတာပလေးနေ့မွန်တက်ချိန်မှာသူတာဝန်ကအနားယူမှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။သူဟာတရားလွတ်တော်ချုပ်မှာ28နှစ်ကြာတာဝန်ယူခဲ့ပါတယ်။သူဟာပုံမှန်တရားလွတ်တော်တရားသူကြီးတွေနားလည်ရှိတာနဲ့စော့ပြီးအနားယူခဲ့တာပါ။အမေရိကန်တရားလွတ်တော်ချုပ်မှာတရားသူကြီး9ယောက်ရှိပြီးအနားယူတဲ့တရားသူကြီးနေရာမှာအစားထိုးမဲ့တရားသူကြီးအမည်ကိုသမ္မတကဆိုတင်သွင်းရပါတယ်။အထက်လွတ်တော်ကမဲပေးဆုံးဖြတ်တာပါ။များသောအားဖြင့်တော့ပါတီလိုင်းအရရွေးချယ်ကြတာများပါတယ်။ သမ္မတထရမ့်လက်ထက်မှာတရားသူကြီး၃ယောက်ကိုဒီပြုနိုင်ခဲ့တဲ့အတွက်တရားလွတ်တော်မှာတမျိုးကြဆင်လာဝါဒီလို့နားလည်ကြတဲ့ Conservative Party အယူဆပဲ့ရင်းတဲ့တရားသူကြီးတွေကအများစုဖြစ်နေပါတယ
်။ဟောင်ကောင်ကျွန်းဟာအခက်အခဲတွေကြားကနေပြီးတော့အသက်တဖန်မွေးဖွားလာခဲ့ပြီလို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဟောင်ကောင်ကျွန်းကို British အုပ်ချုပ်မှုအောက်ကနေတရုတ်အုပ်ချုပ်မှုအောက်လွှဲပြောင်းပေးခဲ့တာ25နှစ်ပြည့်တဲ့အထိမ်းအမှတ်အတွက်ဟောင်ကောင်ကို9နှစ်အတွင်းပထမဆုံးရောက်နေတဲ့တရုတ်သမ္မတကအခုလိုမျိုးပြောကြားလိုက်တာဖြစ်ပါတယ်
။战胜了一个个风险挑战，历经风
浪。农业人也搬家的，对香港话开开辛苦苦的，这苦逼苦苦交算难个吧嘞？孟奶奶才大毕业呢，香港话在这旁边来没跑那个嘞，路丢怎么了？是个表姐个了吧？第二笔嘛，几个人那里交对嘛？不他妈从拆垮起多年的丢怎么了哈？香港过那些起人呢，要心里了撇吧ဒီခီးစင်ကြောင့်အထိမ်းအမှတ်ပွဲလုံးမဲ့ convention center တဝိုက်လုံခြုံရေးတင်းချက်ထားပြီးတော့မပြန်တမ်းရဆုံးတတ်မှတ်ထားပါတယ်။နတ်ဖန်အခမ်းအနားကြရင်တော့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှု Gary Lam ကအုပ်ချုပ်ရေးမှုသစ်ကိုယာရုတာဝန်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒီအုပ်ချုပ်မှုအောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဟာပြည်မာကြီးအစိုးရလိုလားသူတွေဖြစ်လာသလိုဒီမိုကရေစီတောင်းဆိုသူတွေလွတ်လပ်စွာထုတ်ဖော်ဆန္ဒပြသူတွေလည်းဖမ်းဆီးထောင်ချခံရပါတယ်။တရိုးတွေမှာလည်းမျိုးချစ်စိတ်ဖြစ်တဲ့စီတဲ့ကျောင်းတင်ရိုးညွှန်းနှန်းတွေကိုပို့ပြီးတော့ထည့်သွင်းခဲ့ပါတယ်ဗြိတိန်အုပ်ချုပ်မှုကနေပြီးတော့တရုတ်လက်ကိုလွှဲပြောင်းစင်တော့ကဟောင်ကောင်ကိုပေးထားတဲ့အထူးအုပ်ချုပ်ခွင့်အရဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုနှစ်ပေါင်း50ပေးထားပါမယ်လို့တရုတ်အစိုးရကကတိပြုထားခဲ့တာပါတရုတ်အစိုးရအနေနဲ့ပေးထားတဲ့ကတိတွေတည်ဖို့ဗြိတိန်အမေရိကန်အပါအဝင်စီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေကတောင်းဆိုနေကြပါတယ်ရှင
်တမရအဖြစ်ကျန်းသက်စာချိန်ဆိုပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံဟာသူရဲ့ဥဆောင်မှုအောက်မှာလူတိုင်းကိုအကျိုးရှိစေမယ့်မူဝါဒတွေနဲ့အကြီးကျယ်အောင်မြအောင်ဆောင်ရွက်ကြမယ်လို့ဖာရီနာမာကုတ်စ်အငယ်ကဂျာတာပရိနေကမနီလာမြို့မှာပြောကြားလိုက်ပါတယ်။မာကုတ်စ်အငယ်ဟာယခင်ဖိလစ်ပိုင်အာနာရှင်ဟောင်းဖာရီနာမာကုတ်စ်ရဲ့သားဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့18ယောက်မြောက်တပ်ပရအဖြစ်ရိုရီကိုဂျီတာထိတ်ကိုဆက်ခံခဲ့တာပါ။တပ်ပရကကြောထောက်နောက်ခံပေးလိုက်တဲ့ပြည်သူအာဏာလူလူလှုပ်ရှားမှုကြီးကဖြုတ်ချလိုက်တာကြောင့်သူ့အဖေဟာလွန်ခဲ့တဲ့36နှစ်ကကဘာမှာအဆက်တကွဲအကျိုးနဲ့ဖြစ်ပြီးပြုတ်ကျသွားခဲ့ရပါတယ်။မာကုတ်စ်အကြီးရဲ့မိသားစုဟာအစိုးရအဖြစ်ကိုဂျိုးစီးပွားရှာရမှာနာမည်ဇူးနဲ့ကဘာကျော်ကြားခဲ့တာပါ။သူ့ရဲ့မိဆွေမဲဆွေစီအိုဝေးကြွေးကြော်တာဖြစ်စီးလုံးညီညီရေးကိုတင်ထားပါတယ်။ကျွန်တော်တို့ကြားခဲ့တဲ့အဆိုးကောင်းအတွေ့အကြုံတွေအရာပုံပြီးကောင်းအောင်ကျွန်တော်တို့လုပ်ကြိုက်တိဆောက်ကြပါမယ်။အတိတ်ကိုလွမ်းဆွတ်နေဖို့မဟုတ်တလို့ဒေါသနဲ့ပြန်ကြည့်နေဖို့လည်းမဟုတ်ပါဘူးလို့သူ့ရဲ့မိန့်ခွန်းမှာမာကုတ်စ်အငယ်ကပြောကြားသွားခဲ့ပါတယ
်ဒီလိုအမေရိကန်တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလက်မီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်ဂျွန်လာ30ရက်ဂျာတာရီနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်စခွန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်5ရပ်ကိုမြန်မာနိုင်ငံကအကောင့်ထဲဖော်မှုအခြေအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ဒါအပြင်အာဆီယံအထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွက်အာဆီယံရဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဒုတိယအဆင့်စတင်လှုပ်ဆောင်နိုင်ဖို့ဆွေးနွေးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့တရုတ်နိုင်ငံကမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးနှစ်တန်းလှူဒါန်းတဲ့အခမ်းအနားကိုရန်ကုန်မြို့မှာသူတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းအစည်းအဝေးမှာကမ္ဘောဒီးယားနိုင်ငံဘက်ကအစာပြိုးချမှတ်ခဲ့တဲ့အစီအစဉ်အရတရုတ်နိုင်ငံကကာကွယ်ဆေးတွေပေးအပ်လှူဒါန်းတာဖြစ်ပြီးတော့မြန်မာနိုင်ငံတွင်းကဒုက္ခရောက်နေတဲ့အလို့အဆုံးသူတွေကိုဦးစားပေးမှာဖြစ်တယ်လို့ပရက်စခွန်ကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။သူ့ရဲ့ခီးစဉ်ဟာသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံနဲ့နိုင်ငံရေးအရဆွေးနွေးဖြေရှာနိုင်မဲ့အခြေအနေတွေဖန်တီးနိုင်ဖို့ဖြစ်တယ်လို့ကြေညာထားပေမဲ့ဒေတာရင်းလူ့အခွင့်အရေးအဖွဲ့တွေနဲ့အကဲခတ်တွေကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကနေထူးထူးခြားခြားရလဒ်တွေရလာမှာမဟုတ်ဘူးလို့တုံ့တက်နေကြပါတယ်။ဇူလိုင်လ3ရက်နေ့အထိ ကျောင်းနေတဲ့မြန်မာနိုင်ငံခီးစင်မတိုင်ခင်လေးမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကနေပြည်တော်အကျဉ်းထောင်မှာပြောင်းရွှေ့ထားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်အရွယ်နဲ့ကျန်းမာရေးအရာအကျဉ်းထောင်ထဲမှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကဒီတောင်းဆိုချက်ကိုညှင်းပယ်ထားပါတယ်ရှင်
။ဂျပန်ဘီယာကုမ္ပဏီကီရင်ကမြန်မာနိုင်ငံအတွင်းသူ့ရဲ့စီးပွားရေးလုပ်ငန်းအားလုံးကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ကိုရောင်းခဲ့မယ်အကြောင်းဒီကနေ့ပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတနစ်ကျော်ကြာမှာကင်ရင်ရဲ့လုပ်ငန်းတွေအပြီးပြန်လည်ရုပ်သိမ်းတာဖြစ်ပါတယ်။ဥပိုင်ကုမ္ပဏီနဲ့ပတ်သက်ထုတ်လုပ်ခဲ့တဲ့မြန်မာဘီယာထုတ်လုပ်ရေးလုပ်ငန်းမှာအစု158ရာခိုင်နှုန်းထက်ဝင်ထားတာကိုဂျပန်ရန်ငွေ22ဘီလီယံကျော်ဒေါ်လာ164သန်းနဲ့ဥပိုင်ကိုရောင်းချခဲ့မယ်အကြောင်းဒီကနေ့ထုတ်ပြန်တဲ့ကင်ရင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာအရသာဆော့ကိုဖျက်ရှားပြီးစစ်တပ်အာဏာသိမ်းပြီးမကြာခင်မှာပဲမြန်မာနိုင်ငံအတွင်းကသူ့ရဲ့လုပ်ငန်းတွေပြန်လည်ရုပ်သိမ်းမယ်အကြောင်းကီရင်ကကြေညာခဲ့ပေမဲ့လုပ်ငန်းတွေအပြီးသက်ပြန်ရုပ်သိမ်းဖို့တနစ်ကျော်ကြာခဲ့တာပ
ါအမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးသန်း105သန်းထုတ်လုပ်တိခံမှာ105သန်းထုတ်လုပ်ဖြစ်တဲ့အမေရိကန်အစိုးရနဲ့ဒေါ်လာ 3.2 ဘီလီယံဘိုးစာချုပ်ခဲ့တယ်လို့ Pfizer နဲ့သူ့ရဲ့မိဖက် BioNTech ကုမ္ပဏီတို့ကပြောကြားလိုက်ပါတယ်အဲ့ဒီဆေးတွေကိုဒီနှစ်နွေရာသီမကုန်ခင်မှာအစောဆုံးထုတ်လုပ်ဖြန့်ချိနိုင်မယ်လို့ခန့်မှန်းရပါတယ်လောလောဆယ်အမေရိကန်မှာခွင့်ပြုချက်မရသေးတဲ့ဗီဇာပြောင်း Omicron COVID ရောဂါကိုအဓိကထားကာကွယ်မဲ့ကာကွယ်ဆေးတွေထုတ်လုပ်ဖို့လည်းပါဝင်တယ်လို့ Pfizer ကုမ္ပဏီကပြောပါတယ်ပြီးခဲ့တဲ့ဆောင်းရာသီမှာ Omicron COVID ပိုးတွေအဓိကကူးစက်ဖြစ်ပွားခဲ့တာကြောင့် Omicron မျိုးကွဲတွေကိုအဓိကကာကွယ်နိုင်မဲ့ဆေးတွေကိုဆေးကုမ္ပဏီတွေကတီထွင်နေကြတာပါအခု Pfizer ကုမ္ပဏီနဲ့အသိချုပ်ဆိုတဲ့စာချုပ်မှာ COVID ကာကွယ်ဆေးတစ်လုံးကိုပြန်မြဒေါ်လာ30ကျော်တန်ဖိုးရှိပါတယ် American အစိုးရက Pfizer ကုမ္ပဏီနဲ့ကနေဦးစာချုပ်မှာတော့ဆေးတစ်လုံးအတွက် $19 ခွဲတာဖြစ်တာကြောင့် 50ရာခိုင်နှုန်းဈေးတက်သွားခဲ့တာပါအမေရိကန်အစိုးရကကိုဗစ်ကာကွယ်ဆေး195သန်းအထိဝယ်ယူနိုင်တယ်လို့လည်း Pfizer ကပြောပါရယ်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ကိန်းဂဏန်းတွေအရ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအမေရိကန်အစိုးရက2020ခုနှစ်ဒီဇင်ဘာမှာအတည်ပြုပြီးနောက်ပိုင်းကာကွယ်ဆေးတန်း450နီးပါးဖြန့်ဝေခဲ့ပြီးတော့တန်း350ကျော်ထိုးထားပြီးဖြစ်တယ်လို့သိရပါရယ်ရှင်
ကြတဲ့ဗီညာရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကြတဲ့ဗီညာရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့မြန်မာအရေးဆိုင်ရာအာဆီယံအထူးသံတမန်ရဲ့မြန်မာပြည်ခီးစဉ်အတွဲနိုင်ငံရေးပါတီတချို့နဲ့တွေ့ဆုံမှုရှိတဲ့သတင်းပြောပြပေးပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးသံတမန်နဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့တွေ့ဆုံမှုရှိနေပါတယ်ဒီတွေ့ဆုံပွဲမှာတိုင်းရင်းသားပါတီတွေဘက်ကဘယ်အချက်တွေကိုအလေးထားတင်ပြဖို့ရှိနေပါသလဲရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငိမ့်ချန်ပြပြပေးပါရှင်
မြန်မာနိုင်ငံကို9ရက်ကြာခီးစဉ်ဖြစ်ရောက်နေတဲ့မြန်မာအရေးအာဆီယံအထူးသံတမန်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးပရက်ဆွန်ခွန်ဟာဇူလိုင်လ2ရက်နေ့မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့နဲ့ရန်ကုန်မှာတွေ့ဆုံမှုရှိနေပါတယ်။လောလောဆယ်တွေ့ဆုံမဲ့ပါတီတွေထဲမှာရခိုင်ဦးဆောင်ပါတီ AFP မွန်ညီညွတ်ရေးပါတီ MUP နဲ့ပို့အမျိုးသားအဖွဲ့ချုပ် PNO ပါတီတွေနဲ့တွေ့ဆုံသွားဖို့ရှိနေကြောင်းကနန်းဦးသတင်းရထားပါတယ်။ရခိုင်ဦးဆောင်ပါတီ AFP အနေနဲ့အာဆီယံအထူးသံတမန်နဲ့တွေ့ဆုံချိန်မှာအချက်၄ချက်ပေါ်အခြေခံဆွေးနွေးသွားမယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOE ကိုပြောပါရယ
်အကျဉ်းချင်းကျွန်တော်၄ခုလောက်စဉ်းစားထားတာပေါ့တစ်ချက်ကမရှိသူစည်းမရှိပေါ့ဥပဒေနဲ့ပတ်သက်တဲ့အမြင်ပေါ့ဗျာနောက်တစ်ချက်ကလက်ရှိအနောက်နိုင်ငံများရဲ့ SSC ပုံမှာချင်းကန်ပုံနဲ့သူတို့ရဲ့ရှင်းလန်းချက်ပုံမှာကျွန်တော်တို့တုံ့တက်ချက်တတိယတစ်ချက်ကဒေါန်ချန်းစုကြည်နဲ့ပတ်သက်တဲ့ကဏ္ဍသူရဲ့လက်ရှိတည်ဒီမှာဒေတာတရင်းရင်းနဲ့ချိရဲ့ဥစ္စာပေါ်မှာသူရဲ့အမြင်သဘောထားဘာရှိဖြစ်ဆိုတာတုံ့ပြန်ဖို့ရပါတယ်။နောက်တစ်ချက်ကတော့လက်ရှိဒိုင်းဒါလက်နဲ့ဆိုင်တဲ့ကနေ SSC ပြောင်းရမယ်ဒီကြေးနောက်ဖြစ်စဉ်ပေါ့။အန်စီစာချုပ်ပေါ့။အဲ့ဒီပေါ်မှာကျွန်တော်ရဲ့အမြင်ပေါ့။အသေးစိတ်ကတော့ကျိုးဖို့ဆိုပါသေးတယ
်။မွန်ညင်ညူရေးပါတီ MUP ကတော့အာဆီယံအထူးသံတမန်နဲ့တွေ့တဲ့အချိန်မှာဆွေးနွေးမဲ့အချက်တွေကိုညှိနှိုင်းနေစေဖြစ်ကြောင်းပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရွှေကပြောပါတယ
်။လောလောဆယ်ကကျွန်တော်တို့ဒီဒီအစီအဝေးထိုင်နေတော့ဝင်တော့ဒီအစီအဝေးထိုင်နေအစီအဝေးဟာဒါတွေချောမလဲတော့မသိဘူးကျွန်တော်အဲ့ဒါကျတော့ကျွန်တော်အကြောင်းမပြောနိုင်သေးဘူးပေါ့နော်
။တဲရောက်မဲ့ကိုစလဲကိုလည်းရွေးချယ်နေစေဖြစ်ကြောင်းပြောပါတယ်။ပို့အုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီကတော့အထူးထွေတင်ပြစရာမရှိကြောင်းနဲ့ ဆွေးနွေးပွဲမှာတော့ပါတီအရေးထက်တိုင်းပြည်အရေးကိုဦးစားပေးဆွေးနွေးဖို့ပြင်ဆင်ထားတာရှိတဲ့အကြောင်းပါတီတွဲဘက်အတွင်းရေးမှူးနှင့်ခွန်ထွန်းရွှေကပြောပါတယ်
။တို့မေးတဲ့ပုံမှန်မှုကြည့်တာပါ။တို့သိကြတာပဲကျွန်တော်တို့ကတော့ကြားပြတာပါခင်ဗျ။ကျွန်တော်တို့ကတော့မီးဖို့မြန်းဖို့တူတူတူတူတော့သိနေရှိကြရ။ကျွန်တော်တို့ပါတီကိုစားမှမပြောပါဘူး။တိုင်းပြည်ရဲ့ကိုစားပဲကျွန်တော်တို့ပြောတော့မှာပါ။ကျွန်တော်အားလုံးကောင်းဖို့ပဲဟောဖြူချနေတဲ့တိုင်းပြည်ကိုပြန်ပြီးတော့မှာကျမတို့အလုံးသာဝန်ရှိတယ်ပေါ့နော
်အာဆီယံအထူးတန်တမန်နဲ့တွေ့မဲ့အထဲရွေးကောက်ပွဲကော်မရှင်ကအခြားဘဲပါတီတွေကိုဖိတ်ကြားထားတယ်ဆိုတာအတိအကျမသိရကြောင်းလဲခွန်ထွန်းရွှေကပြောပါတယ
်ဒီဖက်ဒရယ်ပါတီရဲ့မှာဒီဒီရဲ့ဘဲဆိုတော့လေးကြည့်တယ်မပါဘူးတဲ့ကဲမပါဘူးဆိုတော့ကျွန်တော်လည်းတိုင်းတဲ့ပါတီမှတချို့တော့ဘာလို့ဒီစုရလာဟူတို့အာခါတို့လေးကြည့်လဲတို့မသိရဘူးဆိုတော့ဒီလိုတည်းလည်းမသိရဘူးဆိုတော့ပါတီဒီစုရဲ့အဖေမှမသိရဘူးဒီစုသိပါလဲကျွန်တော်တော့သွားရတာ
လက်ရှိမှာတော့ကြားပြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကိုလည်းဖိတ်ကြားထားတာမရှိသေးပါဘူးဇူလိုင်လ2ရက်နေ့တွေးဆောင်ပွဲမှာတော့တပါတီကို2ဦးစီဖိတ်ကြားထားတာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်မှာတော့အာဆီယံအထူးတန်တမန်ကပြည်သူ့ပါတီကပါတီဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ကိုယ်စားလှယ်အဖွဲ့နဲ့တွေးဆောင်ခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စုစုလွင်နဲ့တွေးဆောင်မှုစီစဉ်ခဲ့တာရှိပေမဲ့လည်းမဖြစ်မြောက်ခဲ့ပါဘူးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာမြမအရေးငြိမ်းချမ်းစွာဖြည့်ရှင်းနိုင်ဖို့တက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွဲဆောင်ခွင့်ရနိုင်ရေးဟာလည်းအချက်တစ်ခုအနေနဲ့ပါဝင်ပါတယ်။ဒါကြောင့်အာဆီယံအထူးတန်တမန်ကသူ့ခရီးစဉ်တွေမှာမြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွဲဆောင်နိုင်ဖို့တောင်းဆိုခဲ့တာတွေရှိပေမဲ့လည်းစစ်ကောင်စီဘက်ကလက်မခံခဲ့ပါဘူးခင်ဗျာ။
မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်နဲ့နိုင်ငံရေးပါတီတချို့တို့တွေ့ဆုံမဲ့တဲ့ရင်ကိုငင်းချပြပြပေးကြတာပါအခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲကြောင့်ဒုက္ခသည်ထောင်နဲ့ချီထိုင်းနယ်ဇက်ဘက်ကိုတိတ်ဆောင်ထွက်ပြေးရတဲ့တဲ့ရင်ကိုဆက်ပြီးပြပြပေးပါမယ်ထိုင်းမြန်မာနယ်ဇက်ကရင်ပြည်နယ်မြောက်ရီခိုင်နယ်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့လေးရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလည်းလုပ်နေပါတယ်။အရက်သားတွေအပါအဝင်နှစ်ဖက်ထိခိုက်မှုတွေရှိသလိုစစ်ကြောင်းဒုက္ခသည်ထောင်နဲ့ချီထိုင်းနယ်ဇက်ဘက်ကိုထွက်ပြေးနေကြရပါတယ်။ထိုင်းမြန်မာနယ်ဇက်က VOA သတင်းတောက်မအေးမှသတင်းပြပို့ထားပါတယ
်။ထိုင်းမြန်မာနယ်ဇက်ကရင်ပြည်နယ်မြောက်ရီခရိုင်တဲကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းကိုကရင်မျိုးသားလွမြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလေးရက်ဆက်တိုက်ဥက္ကဋ္ဌစခန်းနဲ့အနီးတစ်ဝိုက်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်စစ်ဘေးဆောင်ထောင်ကနန်းလောက်ထိုင်းနယ်ဇက်ဘက်ကိုထွက်ပြေးနေကြပါတယ်။နှစ်ဖက်အထိကိုက်ပြင်အရက်သားထိခိုက်သိမ်းဆုံးမှုတွေလည်းရှိနေပါတယ်။ဂျွန်လ30ရက်နေ့မနေ့ပိုင်းမှာတော့ထိုင်းဘက်ကိုစစ်ဘေးရှောင်နေတဲ့မတန်ဆွမ်းတဲ့လူငယ်တဦးအိတ်နေစဉ်သူပုန်းခိုနေတဲ့တောင်ရဲတဲကိုလက်နဲ့ကြီးကြီးစံကြက်ရောက်ခဲ့တာကြောင့်အသက်21နှစ်အရွယ်စောခေဆိုတဲ့လူငယ်တဦးသေဆုံးသွားခဲ့တယ်ဆိုပြီးကရင်သတင်းစင်ရဲ့တာဝန်ခံအက်ဒီတာကိုစောသိမ့်မြင့်ကအခုလိုပြောပါတယ
်အေးဘောနော်ဒီနေ့ဆိုလို့ရှိရင်တော့ဒီလူငယ်နဲ့ဘောနော်ဒီကြောင်းနဲ့လာပြီးတော့ပုံကျဲတိုက်ခိုက်တာတော့ဟိုတော်တော်လေးပြင်းထန်နေတဲ့အနေအထားမှာရှိတယ်ဒီကမှုတွေလည်းဖြစ်နေတော့မယ်တော့မြေကြီးမှာဆိုရင်တော့ဒီချစ်တွေးမှုဆိုတာထက်တော့တိုက်ပွဲတွေကပြင်းထန်တဲ့အနေအထားမှာရှိတယ်ဖစ်ဆောင်တွေလည်းဒီမြေသားတွေရောက်လာတယ်တချို့တွေကတော့ဒီတောင်တဲတွေမှာတော့ခိုးလုံနေတော့ပဲဒီမနေ့ဒီမနိုင်လောက်မှာအဲဒီထိုင်းရဲ့ထိုင်းနယ်စဝန်ဒီချောင်းဒီနားမှာပေါ့နော်အဲဒီကန်ကန်နေဒီမှာခိုးလုံနေတဲ့အဲမှာဖစ်ဆောင်တူကအဲမှာဟိုလက်နဲ့ကြီးကျပြီးတော့အဲဒီကလက်နဲ့ကြီးချိလာပြီးတော့အဲဒီကဆုံးသွားတော့ပေါ့တယောက်အမျိုးသားပေါ့ဖစ်ဆောင်တွေကတော့သူတို့ကြွားမှာတယောက်မနေဘူးတယောက်စားနေယောက်စားတော့ပဲဟိုကသူတို့နေတာဒီတစ်ပြည့်သူတို့ကတော့ဒီဆိုင်မြမနေစားပေါ့နော်သူတို့ခေါ်တယ်ဟိုအဲဒီကန်းတဲ့ဘူးတွေမှာတချို့တွေကဒီထိုင်းတဲ့ဟိုပူလာပြီးတော့ဟိုအဲဒီဆဲတွေမှာသူတို့ဖြစ်တယ်လို့ခိုးလုံနေကြတာပေါ့နော်ထောင်ကြော်တာတော့ပြောလို့ရတယ်အဲ့ဒါလည်းဒီလိုကကြီးလို့ပြရတာထောင်
တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ရောပူးတွဲကာကွယ်ရေးတပ်တွေဘက်ကပါနှစ်ဖက်စလုံးထိခိုက်ဒဏ်ရာရရှိမှုတွေရှိနေတယ်လို့ဆိုပေမဲ့တီးကြအတီးပြုလို့တော့မရသေးပါဘူးစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့ PDF နဲ့ KNL တပ်တွေကဇွန်လ26ရက်နေ့ကစလို့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းကိုတိုက်ခိုက်နေပြီးလေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေနဲ့ပြန်လည်ခြေမုံနိုင်ခဲ့တယ်ဆိုပြီးဆိုပါတယ်နှစ်ဖက်ထိခိုက်သေဆုံးမှုတွေကတော့ထုတ်ပြန်ချက်ထဲမှာမပါပါဘူးလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာလေးရက်ဆက်တိုက်ရှိလာပြီဖြစ်တယ်လို့ဒေသခံရွာသားတွေလည်းရွာတွေမှာမနေရတော့ပဲဘေးလူရာကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တဦးကလည်းပြောပါတယ
်သူက နိုင်ဘွယ်တစ်ခါတနိုင်တစ်ခါအဲစက်တိုက်တလာလေပြန်အခုလက်ဆက်သွားတယ်တကြီးအပေါ်ကနေအပေါ်ကနေလေပြန်နဲ့ပြစ်လိုက်အဝါနဲ့လုံးကြီးနဲ့ထူလိုက်အာလေပြန်ညလည်းညဆနေနိုင်တစ်ခါမနေ့၃နိုင်တစ်ခါဒီမနေ့မိုးနေ့ဒီစနေကောဒီဘုံနေရလဲဟိုတို့လိုက်ပြန်မပြစ်တော့ဒီကျင်းဘောင်းကနေလို့မရဘူးအချက်တလေလဲထိုင်းမဲ့ကူရဲတချို့တလေလဲဒီမော်ဒီဆိုင်ဒုက္ခတဲ့မှာပြေးလာကြပဲလို့မျိုးပေါ့
တိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရသူတချို့ကိုထိုင်းဘက်မှာအရေးပေါ်ကုသမှုပေးနေပြီးဒါကိုထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေပေးနေပါတယ်ထိုင်းဘက်ကိုလက်နက်ကြီးကြီးစံများကြားရောက်ပောက်ကွဲမှုတွေရှိတဲ့အပြင်မြန်မာဘက်ကတိုက်လျင်တစည်းထိုင်းဘက်ကိုနေကြုံဝင်ရောက်လာတဲ့အတွက်ထိုင်းစာတင်ကြောင်းတချို့ပိတ်လိုက်ရပြီးထိုင်းနိုင်ငံသားတွေလည်းစိုးရိမ်ထိတ်လန့်မှုတွေရှိနေပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဖြစ်တဲ့ဖို့ဖရာမြို့နယ်တဲကကျေးရွာတွေပေါ်ကိုမြန်မာစစ်တပ်ပိုင်းတိုက်လေရင်တွေဖျက်ဆီးနေတာကြောင့်ထိုင်းပြည်သူတွေအထိတ်တလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်လေရင်နှစင်းကိုနယ်စပ်ကိုဆင်လွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ကျိုင်းဒီကလည်းဇွန်လ30ရက်နေ့ကပြောပါတယ်အခုလိုမျိုးထိုင်းနိုင်ငံမဲတဲကိုမြန်မာဘက်ကလေရင်တွေဝင်ရောက်ပြန်တန်းလာတဲ့ပတ်သက်လို့ရန်ကုန်ကအာနာပိုင်နေထံတန်တမန်ရေးအစ်စ်နဲ့အတိပေးကန့်ကွက်သွားမှာဖြစ်ကြောင်းအခုလိုမျိုးလုံရမျိုးတွေနောက်ထပ်ဖြစ်မလာဖို့အတွက်ထိုင်းနယ်ကြောင်တက်တီဟာအမိကစောင့်ကြည့်နေတဲ့အကြောင်းကိုလည်းထိုင်းအာနာပိုင်နေပြောကြားလာကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ဒါပေမဲ့လည်းဂျွန်လ29ရက်နေ့ကတော့စစ်ကောင်စီဥက္ကဋ္ဌနဲ့ထိုင်းတက်မတော်ကိုစလဲအဖွဲ့တို့တွေ့ဆုံခဲ့တာရှိပြီးဆွေးနွေးပွဲအတွင်းနေဆက်တွေကတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့မူရစေဝါကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဆွေးနွေးမှုတွေလုပ်ပြီးနောက်တည့်ရက်ဂျွန်လ30ရက်နေ့မှာတော့အခုလိုမျိုးထိုင်းနယ်နိမိတ်တဲကိုမြန်မာဘက်ကလေကြောင်းပြန်တမ်းမှုတွေဖြစ်ခဲ့တာပါ
မအေးမှပြောပြပေးခဲ့တာပါအခုဆက်ပြီးတော့ထိုင်းမြန်မာနှစ်ဖက်သဘောတူညီမှုနဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံဘက်ရောက်ရှိသွားတဲ့တဲ့ဆက်ပြီးတော့ပြောပြပေးပါမယ်ထိုင်းမြန်မာနှစ်ဖက်သဘောတူစာကြုံလွှာနဲ့မြန်မာအလုပ်သမား 2,000 နီးပါးဟာအခုနှစ်ရက်အတွင်းမှာပဲမြောက်ရီမဲဆောက်ချစ်ကြီးရဲတရားအမှတ်နှစ်ကနေထိုင်းနိုင်ငံတွင်ရောက်ရှိသွားပြီလို့အလုပ်သမားရေးရအဖွဲ့အစည်းတွေကပြောပါတယ်ထိုင်းနိုင်ငံတွင်လှုပ်သားလိုအပ်ချက်ရှိနေတာနဲ့အတူဖြေလျှော့မှုနဲ့မြန်မာအလုပ်သမားတွေကိုတရားဝင်လက်ခံနေတာပါရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမုံပြောပြပေးပါရှင်
မနေ့ဇွန်လ29ရက်နေ့နဲ့ဒီကနေ့ဇွန်လ30ရက်နေ့နှစ်ရက်အတွင်းမှာပဲမြောက်ရီနယ်စပ်ကနေတဆင်ထိုင်းနိုင်ငံဘက်ကိုသွားတဲ့မြမ MOU လုပ်သားဥယေက 2,000 နီးပါးလောက်ရှိနေပြီလို့မြမအလုပ်ကိုင်ရှာဖွေရေးအေဂျင်စီတချို့က VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမြမအလုပ်သမားတန်ရာရှိဥပြည့်ဖြိုအောင်ကတော့အခုဆိုရင်တရက်ကိုမြမလုပ်သား800ကျော်လောက်ထိုင်းဘက်ကိုဝင်နေကြောင်း VOA ကိုပြောပြပါတယ
်။800ကျော်放下呀现在的时候我们也能到了一点吧那我还
ပြီးခဲ့တဲ့2020ခုနှစ်ဧပြီလနောက်ပိုင်းမှာတော့ကိုဗစ် -19 ကပ်ရောဂါကြောင့်ထိုင်းနိုင်ငံကနေမြန်မာအလုပ်သမားတသိန်းလောက်နေရပ်ပြန်လာကြပါတယ်။နှစ်နှစ်နီးပါးလောက်နှစ်နိုင်ငံကြားမှာ MOU လုပ်သားကိစ္စတွေရပ်နားခဲ့ရပါတယ်။စစ်ကောင်စီက2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးနဲ့အထွေထွေလူမှုအကျပ်တဲတွေကြောင့်မြန်မာနိုင်ငံနဲ့နီးစပ်တဲ့ထိုင်းနိုင်ငံဘက်ခြမ်းကိုပဲပြန်သွားကြဖို့ကြိုးပမ်းလာကြတာပါ။2022ခုနှစ်မေလ10ရက်နေ့မှာတော့မြန်မာဘက်ကနေ MOU လုပ်သား289ယောက်ကိုနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့ဆင်လွတ်နိုင်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့နှစ်နိုင်ငံကြားမှာဖြေလျှော့မှုတွေလှုပ်လာပြီးတော့လုပ်သားဆင်လွတ်လာတာလည်းပုံမြန်လာတယ်လို့ကရင်ပြည်နယ်ဖအံမျိုးကအလုပ်ကိုင်ရှာဖွေရေးအေဂျင်စီတစ်ခုက VOA ကိုပြောပါတယ
်။ဟုတ်ပါ။ဒီကထုတ်ကြတဲ့လူငယ်တွေများပါတယ်။အဲဒီတိုက်တာကဘာခုန်ပြီးတော့ပုံသွားနေကြပါလား။ပုံသွားတာပြန်လာတာဟုတ်ဒီဘက်ကြီးကြတယ်ဆွေလွတ်တယ်လဲသတ်ပြီးပါမဒီဘက်ဆက်ကြောက်ကြတယ်ဒီရရတဲ့ဆောက်ကြဝင်ကြပါလိမ့်ဒါပေမဲ့လည်းအဲ့လိုဆိုဆက်ကြောက်ကြရှိတယ်ရှေ့အောင်မှရှိမှာပေါ့
မြမအလုသမားရေးဌာနရဲ့စည်ရင်းနေအရာဆိုရင်တော့မေလဒုတိယဘက်ကနေဂျွန်လကုန်ဒီထိုင်းနိုင်ငံဘက်ခြမ်းကိုတွားရောက်အလုလုကိုင်းနေမြမ MOU လုပ်သားက15,000ဝန်းကျင်မှာရှိနေပါတယ်ထိုင်းဆိုရကတော့ကိုဗစ်ကြောင့်ထိခိုက်သွားတဲ့သူတို့ရဲ့လုပ်သားရင်းမြစ်နေရာတွေမှာမြမလုပ်သားအများအပြားကိုခန့်ထားဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒါကြောင့်လည်းပြည်ဝင်ခွင့်ကန့်သက်ချက်တချို့ကိုပယ်ဖျက်လိုက်ပြီးတော့မြမနိုင်ငံသားတွေကိုကန့်သက်ထားတဲ့ထိုင်းနိုင်ငံတွင်နေမြေဖြတ်ကျော်သွားလာခွင့်ကိုလည်းဂျွန်လ23ရက်နေ့မှာထိုင်းအစိုးရကဖြေလျှော့ပေးခဲ့ပါတယ်ထိုင်းနိုင်ငံအပြင်တခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ဘရူနိုင်းစင်ကာပူ မလေးရှားနိုင်ငံတွေမှာလည်းမြန်မာအလုပ်သမားတွေအများပြားကိုခေါ်ယူဖို့ကံလန်းထားကြပါတယ်ရှင
်မြန်မာနိုင်ငံသားတွေထိုင်းဘက်ကိုရောက်ရှိသွားတဲ့တရင်မဆူမပြပြပေးခဲ့တာပါဂျာတာရင်းညရဲ့တရင်ပြပုချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တရင်ဆောင်မတစ်ခုကိုပြောပြချင်ပါတယ်ညောင်အတလန်တိတ်စာချုပ်အဖွဲ့နေတိုးအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအမေရိကန်ပြည်ထောင်စုကဥရောပမှာရှိတဲ့တပ်ဖွဲ့အင်အားကိုတိုးချဲ့မဲ့အကြောင်းပြောကြားလိုက်ပါတယ်။နေတိုးအဖွဲ့ထိပ်သီးအစည်းအဝေးပွဲကျင်းပနေတဲ့စပိန်နိုင်ငံမက်ဒရစ်မြို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအဲ့လိုပြောလိုက်တာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Henry Richwell ပေးပို့ထားတဲ့ဒီသတင်းကိုကိုစောင်းဝင်းလိုက်ကတင်ပြပေးပါမယ်ရှင
်။ပြန်ဆိုင်မှုတွေပုံများပြီးအန်ဒီယားများတဲ့ကဘာဖြစ်လာနေတာကြောင့်အခုစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ထိပ်သီးစည်းအဝေးပွဲဟာအရေးပါတဲ့စည်းအဝေးပွဲဖြစ်တယ်လို့နေတိုးအဖွဲ့ကပြောပါတယ်။အမေရိကန်ကလည်းဥရောပမှာတပ်ဖွဲ့အင်အားတိုးချသွားမယ်လို့သမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ
် Sure the NATO is ready to meet threats
ဥရောပနေကြောင်းရေချောင်းစားတဲ့ဗက်ပေါင်းစုံကလာတဲ့ရန်တွေကိုနေတိုးအဖွဲ့အနေနဲ့ကာဝယ်နိုင်ဖို့မဟာမိတ်တွေနဲ့အတူအမေရိကန်ကအသေးချအသင့်ပြင်ထားပါမယ
်ဥရောပတိုက်မှာအမေရိကန်ကတပ်ဖွဲ့အင်အားတိုးချမဲ့အထက်ပိုလန်နိုင်ငံမှာတပ်မဟာ၅အတွက်အမြဲတမ်းဌာနချုပ်ထားရှိတာရူမေးနီးယားနဲ့ဘောလ်တစ်နိုင်ငံတွေမှာအလဲကျတပ်ဖွဲ့ဝင်တွေတိုးချတာF-35 တိုက်လေယာဉ်တွေနဲ့လေကြောင်းကာကွယ်ရေးစနစ်တွေတိုးချထားတာတို့ပါဝင်ပါမယ်။အချိန်ထဲမှာပဲနေတိုးအဖွဲ့ကလေရတပြတ်တုံ့ပြန်နိုင်စွမ်းရှိတဲ့တပ်ဖွဲ့အင်အားကို9ဆတိုးပြီး3သိန်းအထိတိုးချသွားမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဖင်လန်နိုင်ငံအခြေစိုက်နိုင်ငံတကာလေ့လာရေးဌာနကCharlie Salonius Pastanek ကအခုလိုပြောပါတယ်
It's part of NATO's reorientation from what I'll call some
ဒါကနိုင်ငံတကာပြည်ခါဖြစ်ရှင်ရေးမဟာမိတ်နယ်နိမိတ်တွေခုခံကာကွယ်ပေးနိုင်ရေးတို့အတွက်လက်ရှိအခြေအနေနဲ့လမ်းကြောင်းကြီးထွေဖြစ်အောင်လို့ NATO ကပြင်ဆင်လှုပ်ဆောင်တာလို့ကျွန်တော်မြင်ပါတယ
်ဖင်လန်နဲ့ဆွေဒင်နိုင်ငံတို့ NATO အဖွဲ့ဝင်ဖြစ်ရေးကိစ္စတူရကီကမူလကကန့်ကွက်ထားတာကိုထိပ်သီးဆိုးဝဲမဆခင်မှာပြန်ရုပ်သိမ်းလိုက်တဲ့အတွက် NATO အဖွဲ့တိုးချဲ့ဖို့လမ်းကြောင်းပွင့်သွားပါပြီဒီနိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံရေးဖွဲ့ဝင်နိုင်ငံအားလုံးကလာမယ့်သတင်းပတ်အနေနဲ့အတွင်အတီးပြုတ်ပေးမယ်လို့မျှော်လင့်ရပါတယ်။ဒါနဲ့ပတ်သက်လို့ Charlie Salonius Pastanek ကပဲ
It's definitely one component of making Madrid a historic summit.
ဒီကိစ္စကိုစီးပွားအစမှာတည်ပြုတ်နိုင်တဲ့အတွက် Madrid ထိပ်သီးအစည်းအဝေးသမိုင်းဝင်ဖြစ်သွားစေပါတယ်။ဖင်လန်နဲ့ဆွေဒင်တို့ဒီတို့ဖွဲ့ဝင်ဖြစ်လာမယ်ဆိုတော့မြောက်ပိုင်းဥရောပတိုက်ကာကွယ်ရေးအစီအစဉ်ကိုပြင်ဆင်လှုပ်ဆောင်နေတော့မှာပါ
။ဒီတို့ရဲ့မဟာဗျူဟာအရပြောင်းလဲလာတဲ့အခြေအနေကိုမဟာဗျူဟာမောဟာရတဲ့အဖြစ်ထိပ်တီးဆိုးပွဲမှာအင်ကာနေကအတီးပြုတ်လိုက်ပြီးဖြစ်ကြောင်းအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတော်တင်ဘတ်ကပြောပါတယ
် It makes clear that Russia poses
Russia ဟာကျွန်တော်တို့ရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေတဲ့အထင်ရှားဆုံးနိုင်ငံဖြစ်တယ်ဆိုတာကိုဒီမူဝါဒတင်မှာဖော်ပြထားပါတယ
်နေတိုးကသူတို့ရဲ့ကာကွယ်ရေးကိစ္စကိုဆွေးနွေးနေကြချိန်မှာပဲယူကရိန်းကတော့ Russia ရဲ့ထိုးစစ်ကိုအလူးလဲခံနေရပါတယ်နေတိုးထိပ်သီးဆိုးဘက်မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီအွန်လိုင်းကနေမိန့်ခွန်းပြောကြားခဲ့ပါတယ
်။ဇပရာဗဒီကတူဝတ်အူမိုဗီယူရိုပီ
။ဒါရုရှားယူကရိန်းတနိုင်ငံလေးကိုတိုက်နေတဲ့စစ်ပွဲမဟုတ်ပါဘူး။ဒါဥရောပတိုက်ရဲ့အနာဂတ်ကိုဆုံးဖြတ်ပေးမယ်။အနာဂတ်ကဘာကိုဘယ်လိုပုံဖော်ကြမလဲဆိုတာကိုအဆုံးဖြတ်ပေးမယ်စစ်ပွဲပါ
။နေတိုးကယူကရိန်းကိုရေရှည်ကူညီပေးဖို့ဆုံးဖြတ်ထားပါတယ်။အဖွဲ့ဝင်တနိုင်ငံချင်းစီကလက်နက်တွေပို့ပေးနေကြပေမဲ့ဒီတက်မကတဲ့အကူအညီတွေလိုအပ်နေတယ်လို့ယူကရိန်းကပြောပါတယ်။ဒီနေတိုးထိပ်သီးဆွေးနွေးပွဲကိုဂျပန်၊တောင်ကိုရီးယားနဲ့ဩစတြေးလျစတဲ့အင်ဒိုပစိဖိတ်နိုင်ငံတွေကခေါင်းဆောင်တွေနဲ့တက်ရောက်ခဲ့ကြပါတယ်။နေတိုးရဲ့မဟာဗျူဟာမူဝါဒအသစ်ထဲမှာတရုတ်နိုင်ငံကိုပထမဆုံးအကြိမ်ပြစ်ဖော်ပြထားတာနဲ့ပတ်သက်လို့အဖွဲ့ရဲ့အတွင်းရုံးမှူးချုပ်ယန်စတိုတင်ဘတ်ကအခုလိုပြောပါတယ်
။ We see a deepening strategic partnership between Moscow and Beijing.
တရုတ်နဲ့ရုရှားအကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေတာနိုင်ငံတကာရေးရာမှာတရုတ်ကနိုင်ငံရေးအရာဖိအားပေးလှုပ်ဆောင်မှုတွေအချိန်မြင့်လာတာတွေကနေတိုးအဖွဲ့နဲ့မဟာမိတ်တွေအတွက်အကျိုးဆက်တွေရှိလာနိုင်ပါတယ
်။ဥရုယာစီပြောင်းလဲမှုနဲ့တရုတ်နိုင်ငံအရေးကိစ္စအပါအဝင်စင်ခေါ်မှုအသစ်တွေရှိနေတာကိုနေတိုးကအသိအမှတ်ပြုလိုက်တာကြောင့်ဒီမက်ဒရစ်ထိပ်သီးဆီယိုဝဲဟာသမိုင်းဝင်ဆီယိုဝဲဖြစ်လာခဲ့ပါတယ်။ဒါပေမဲ့ရုရှားဟာနေတိုးအတွက်လုံခြုံရေးအရာအကြီးအမားဆုံးအန္တရာယ်ဖြစ်တယ်ဆိုတာကိုမဟာဗျူဟာမူဝါဒတစ်ထဲမှာဖော်ပြထားတာကြောင့်ဒီချင်းချောက်မှုကိုအဖွဲ့အနေနဲ့ဘယ်လိုရင်ဆိုင်မလဲဆိုတဲ့မူအစ်စ်ကိုချမှတ်ဆောင်ရွက်ရတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာပါ VOA ကနေကြာတာရင်းနဲ့ညပိုင်းညပသားအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာရင်းနဲ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပ
ါ View American တန်ရဲ့ကြာတာရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885 line to meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာရင်းနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကကျမရေကနာနဲ့တိုင်းရင်ဒေသကတည်င်းလွှာမတိုင်ခင်အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ရခိုင်တပ်အစိုက်ကချင်ပြည်နယ်ကဆိုတဲ့အကြောင်းနားဆင်ရမှာပါကချင်ပြည်နယ်တရုတ်မြန်မာနယ်စပ်လိုင်စာမြို့မှာပောက်ဖွားလာတဲ့ရခိုင်တပ်တော်အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားတာနားဆင်ပါရှင်
ရခိုင်တပ်တီထောင်ဖို့အတွက် KIA ကချင်တပ်ဖွဲ့ချုပ်ကင်နဲ့တရုတ်မြန်မာနယ်စပ်လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကို KIA စစ်တင်နှံပေးနိုင်တာကြောင့်ရခိုင်တပ်ပေါ်ပေါက်လာရတာကိုလူသိများပါတယ်။ဆယ်နှစ်ကျော်ကာလအတွင်းရခိုင်တပ်မှာအင်အားထောင်ပေါင်းချီရှိလာတာကိုလည်းတန်တော်ဖြစ်နေကြပါတယ်။ရခိုင်ပြည်နယ်နေရာအနှံ့ပြားမှာရောက်နေတဲ့ရခိုင်လူငယ်တွေရဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ပုံကိုရခိုင်တပ်တော်တီထောင်ပြီးပြသလိုက်တယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်ထဲဝင်လာတဲ့2015မှာရခိုင်တပ်တော်မှာအင်အား3000ဝန်းကျင်ရှိနေပါပြီ။ဣသရေလနိုင်ငံတီထောင်မှုအတွက်ကမ္ဘာအရရမှာရောက်ရှိနေတဲ့ဂျူးလူမျိုးတွေဥရောပမှာစုဝေးကြတဲ့သမိုင်းဖြစ်စဉ်နဲ့ခတ်ဆင်စဉ်ပဲလို့ပြောနိုင်ပါတယ်။ကျောင်းရဲရန္နာကျွေးဝတဲ့ကချင်ပြည်နယ်မှာရခိုင်လူငယ်တွေရောက်နေတာကြားပါပြီ။ဖားကန်ကျောက်သိမ်းပြည်မှာအလုတ်လုတ်ဖို့လာသူတွေထဲမှာရခိုင်လူငယ်တွေအများအပြားပါဝင်ပါလေ။အေးအေးရခိုင်တပ်တော်တီထောင်တဲ့အခါကျောက်သိမ်းပြည်ကရေမစေးသမားအုပ်စုဟာစစ်သားစုဆောင်ရာအရဖြစ်လာပါလေ။ရခိုင်တပ်တော်တီထောင်မှုရခိုင်ပြည်နယ်မှာစစ်သားစုဆောင်စရာမလိုတော့ပါဘူး
။ရွေကျက်အမျိုးမျိုးနဲ့ကျောက်သိမ်းပြည်မှာရေမစေးသမားဖြစ်နေကြတဲ့ရခိုင်လူငယ်တွေဟာ KIA ကချင်တပ်မှစစ်တင်နှံတက်လိုက်တာနဲ့ရခိုင်တပ်သားဖြစ်သွားပါတယ်။ဒါကြောင့်ကချင်ပြည်နယ်မှာရခိုင်စစ်တီတွေနေချင်းညာချင်းအလုံးအင်းနဲ့တိုးပွားလာနေတာဖြစ်ပုံရပါတယ်။ရခိုင်တပ်တော်တဲ့ဝင်းချင်းရင်ဖားကန့်မြေမှာအေးအေးတက်ခဲဗမာရနိုင်လေလို့မေးလိုက်တာနဲ့စစ်တင်နန်းတက်ဖို့အတွက်အေးအေးကိုစလဲနဲ့အဆက်အသွယ်ရာသွားတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။မြမအလုသမာဥယေနှစ်ရာဂိုင်းနှုံးဟာရေမစေးအလုသမာတွေဖြစ်ပါတယ်။ကြောက်စင်းအေးအသွေးကိုသိနိုင်ဖို့အတွက်ရေးဆေးပြီးမှတွေးကြရပါတယ်ရေမဆေးရင်ကြောက်စိမ့်တံပိုးမသိနိုင်ပါဘူးရေမဆေးရသေးတဲ့အရင်တုန်းကိုမြေစာပုံထဲမှာကောက်ယူပြီးရောင်းဝယ်သူတွေဟာရေမဆေးသမားတွေဖြစ်ပါတယ်ဒီနေရာမှာတရုတ်လိုလော်ပန်းလိုခေါ်တဲ့လုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ
်ကြောက်တူဖို့သူတဝက်တော့ဟာဒေသကလော်ပန်းတွေရဲ့အဆက်အသွယ်ရှိကြောင်းသိရပါတယ်လက်လုံလက်စားတူဖို့သူတို့ရဲ့စားဝတ်နေရေးကိုလောပန်တွေကထောက်ပံ့ပြီးရေမဆေးကြောက်တွေ့တဲ့အခါမှာရရှိတဲ့အကျိုးအမြတ်ကိုဝေစုခွဲကြပါတယ်ရေမဆေးသမားတွေမှာလောပန်းဖြစ်တာလူတွေလည်းရှိပါတယ်အများစုကတော့မန္တလေးတိုင်းကတရုတ်တွေနဲ့ရခိုင်ကရွှေပြောင်းလာသူတွေကလောပန်းလုပ်ကြတာများတယ်လို့ဆိုပါတယ်လောပန်းတဦးမှာရေမဆေးသမား30လောက်အထိရှိနိုင်တယ်လို့သိရပါတယ်ဒါပေမဲ့စက်ကြီးအစစ်အစစ်ပေးပြီးတဲ့အခါ30ရာခိုင်နှုန်းသာရေမစေးသမားအတွက်ကြံတယ်လို့ခန့်မှန်းကြပြီးမြဲလောပန်းနဲ့ဆက်သားလူတွေကများပါလေ
လောပန်းတွေဟာရခိုင်တပ်အပါဝင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ဆိုပါတယ်ရေမစေးကြောက်ရှာဖွေသူတွေထဲမှာမူရစေးစားသုံးသူတွေအများအပြားရှိတာမို့မူရစေးကရတဲ့ငွေမဲကိုကြောက်စိမ့်လုပ်ငန်းမှာပြန်သုံးတာတွေရှိပါတယ်ရခိုင်တပ်နဲ့ချင်းတပ်တွေအတွက်လက်နက်ခဲယမ်းဝယ်ယူရမှာလဲကြောက်စင်းငွေကိုအသုံးပြုတယ်လို့ဆိုပါလေ။မူရစေးဆွဲမှုနဲ့မြေပြိုမှုဟာကြောက်စင်းရှာသူရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေဖြစ်ပါတယ်။2000ခုနှစ်ကစပြီးမြေစာပုံပြိုကျလို့တေဆုံးရသူပေါင်း 2000 ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ထုတ် 11 Journal မှာခန့်မှန်းထားပါတယ်။ရေမစေးသမားရှာဖွေတွေ့ရှိတဲ့ကြောင်စင်းရိုင်းအများစုဟာယူနန်ပြည်နယ်ကရွှေလီကျေကောင်နဲ့ရင်ကျန်းမြို့တွေမှာသွားစုကြတယ်လို့ဆိုပါတယ်
။အခုဆိုရင်ခိုင်တက်တော်မှာအမျိုးသမီးစစ်သည်တွေလည်းရှိနေပါပြီ။လက်နက်ကင်တော်သားမှာရခိုင်အရေးအောင်မြင်မယ်လို့ယုံကြည်ပြီးတက်သေးဝင်လာတဲ့အမျိုးသမီးတွေရှိတယ်လို့အလုတ်ကင်မရှိလို့စစ်တပ်ထဲရောက်လာသူတွေလည်းရှိပါတယ်။အမျိုးသမီးစစ်သည်တွေဟာအသက်20ဝန်းကျင်အရွယ်တွေဖြစ်ကြပြီးရိုက်စားဌာနချုပ်မှာနလသင်တန်းတက်ရတယ်လို့သိရပါလေ။သင်တန်းကာလမှာရုံးလုံးကစီမံအုပ်ချုပ်မှုနဲ့စည်ရင်အတက်ပညာတွေကိုလည်းလေ့လာကြရပါတယ်။ဒါကြောင့်ရခိုင်အမျိုးသမီးစစ်သည်တွေဟာရုံးအလုံးနဲ့ထောက်ပို့ရေးအလုပ်တွေကိုလုပ်ကြရတာများတယ်လို့ဆိုပါတယ်။ကရင်ကချင်းနဲ့ဝတ်တပ်တွေမှာလည်းအမျိုးသမီးစစ်သည်တွေရှိတာမို့ရခိုင်တပ်တော်ကလည်းအမျိုးသမီးစစ်သည်စုဆောင်းတာဟာစီယုံရေးအတွက်ဖြစ်ပုံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထူးခြားတာကတော့တော်လန်ရေးထဲမှာပါဝင်လာတဲ့အမျိုးသမီးစစ်သည်တွေထဲမှာရှည်တန်းကနေတိုက်ခိုက်ခြင်းစိတ်ပြင်းထန်နေကြတာပါပဲ။ဘာကမှလူဦးရေ3,000-3,000ကျော်ရှိတယ်လို့မွန်းညင်းခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့2020အောက်တိုဘာလထုတ်ဒေသဆိုင်ရာမှတ်တမ်းမှာဖော်ပြပါတယ်။ရွှေပြောင်းလုပ်သားတွေကတက်တွေ့ရင်လူဦးရေ4,000ကျော်လောက်ရှိမယ်လို့ခမန်းကြပါလေခင်ဗျာ
ဦးအောင်ခင်မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကျမရေးကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်ကျမရေးကဏ္ဍမှာအရွယ်မတိုင်ခင်နှလုံးဖောက်သေးဆုံးမှုအကြောင်းပြောပြပေးထားပါတယ်မြန်မာနိုင်ငံမှာရုတ်တရက်နှလုံးဖောက်တာကအရင်အသက်ကြီးမှဖြစ်တာကနေတဖြည်းဖြည်းပိုငယ်သူတွေမှာပါဖြစ်လာနေတယ်လို့နှလုံးအထုကူတွေကသတိပေးလိုက်ပါတယ်ဘာကြောင့်အခုလိုနှလုံးဖောက်တာအဓိကဖြစ်ရပြီးဘယ်လိုကာကွယ်နိုင်ပါသလဲဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကူနဲ့မန္တလေးဆေးသက္ကသိုလ်နှလုံးရောဂါအထုကူဌာနပေါင်းကာထနာမူဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပမောခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့ဒီနှလုံးဖောက်တာကြောင့်မြန်မာနိုင်ငံမှာဒီအရွယ်မတိုင်မီပေါ့ဆရာနော်တေဆုံးနေရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရွယ်မတိုင်မီနှလုံးဖောက်ပြီးတေဆုံးခြင်းဆိုတာကတော့ပုံမှန်အပြင်တော့ဒီနှလုံးသွေးကြောပိတ်ယောဂါနှလုံးသွေးကြောကျင်ယောဂါဆိုတာအသက်40ကျော်ပေါ့အမျိုးသားတွေဆိုရင်အသက်40ကျော်အမျိုးသမီးတွေဆိုရင်အသက်50ကျော်သွေးဆုံးသားအရွယ်တွေမှာဖြစ်လေဖြစ်တာရှိတာပေါ့အဲ့ဒီအရွယ်ထဲဆော့ပြီးတော့နှလုံးသွေးကြောကျင်တယ်နှလုံးသွေးကြောပိတ်တယ်ပေသွားတယ်ဆိုလို့ရှိရင်တော့အရွယ်မတိုင်မီနှလုံးဟာတက်ရတယ်ပေါ့နှလုံးသွေးကြောကျင်သွေးကြောပိတ်ဖြစ်ပြီးသေဆုံးတယ်လို့သတ်မှတ်လို့ရတယ်ပေါ့သူတို့ပြင်းတော့ဆေးရုံရောက်တာတော့သူကျော်ပိတ်တဲ့ဟာတွေရောက်တာပေါ့သူကျော်ကျင်းတာကတော့ပြင်ပဆေးကန်းနေမှာပဲကူချတာများတယ်ပေါ့လေအရင်တုန်းကတော့ကျွန်တော်တို့ကျောင်းသားဘဝဆရာဝန်ပေါ့စားဘဝတုန်းကတော့သူကျော်ပိတ်တဲ့လူနာတွေကများသောအားဖြင့်အသက်60ပတ်ဝန်းကျင်နေများတယ်နောက်ကျွန်တော်တို့မာစတာတက်တဲ့အထူးဆရာဝန်ပေါ့စားဖြစ်တဲ့အချိန်ကျတော့အသက်50အရွယ်တွေပိုပြီးဖြစ်လာတယ်အခုကျွန်တော်တို့ကိုယ်တိုင်နှလုံးသွေးကူဆရာဝန်ဖြစ်လာတဲ့အချိန်ကျတော့ကတဲ့40နဲ့40အောက်ဒီဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးတော့နောက်ရောဒီ40အောက်ပေါ့နော်ဘလောက်အရွယ်မတိုင်ခင်ငယ်တာအထိတွေ့နေရပြီလဲဆရာကြ
ီးအခုကျွန်တော်ရဲ့အမလေးသူရောဟာကူဆေးရုံကြီးနဲ့လုံးရောကအထူးကူဌာနရဲ့နှလုံးသွေးကြောပိတ်လူနာဒီတက်တက်မှတ်တမ်းအရအသက်အငယ်ဆုံးနှလုံးသွေးကြောပိတ်တဲ့လူက20နဲ့တနည်းအဲ့တော့ဒီလို20ကျော်ဒီ30ကျော်ဒီတဲ့အတော်များများရှိပါတယ်ကမန်းကြီးကျွန်တော်တို့ percentage နဲ့ပြောရမယ်ဆိုရင်တော့ဒီလိုအသက်30အောက်နှလုံးသွေးကြောပိတ်တဲ့လူနာကနှလုံးသွေးကြောပိတ်လူနာတွေအားလုံးရဲ့ 10% လောက်ရှိတယ်။အသက်40အောက်ဆိုလို့ရှိရင်တော့ 25% လောက်ဖြစ်ရှိတယ်လို့အကြံဉာဏ်ပြောလို့ရပါတယ်။အဲ့ထက်မှအများစုကတော့ယောက်ျားလေးတွေဘာဖြစ်လို့လဲဆိုတော့ဆီလေးတောက်တယ်၊ကွန်စားတယ်၊နောက်တစ်ခုကတော့အခုခေတ်စားနေတဲ့ e-cigarette or vape ပေါ့နော်။ vape ရှူတာတွေအဲ့ဒီဟာလေးတွေလည်းများလာတဲ့အခါမှာအခုဒီဘက်မှာကျွန်တော်ငငယ်ရွယ်ရွယ်နဲ့အရင်မတိုင်ဘူးသွေးကြောကျင်းသွေးကြောပိတ်တဲ့လူနာတွေသွေးကြောပိတ်လို့အသက်ဆုံးရှုံးရတာလေးတွေပိုပြီးတော့များလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာသွေးကြောပိတ်သွေးကြောကျင်းတာအကြောင်းပေါ့နော်ဒီနှလုံးဖောက်ပြီးတော့သေဆုံးရတာရဲ့အဓိကအကြောင်းရင်းဆိုရင်ဆရာကြီး
ဒီ တွေးကြောတင်းတွေးကြောပိတ်ပြီးတော့နှလုံးဖောက်ပြီးဖေဆုံးရတယ်ပေါ့နော်ကျွန်တော်တို့ပြောရရင်တော့ heart attack ပေါ့နော်အဲ့တော့ heart attack and sudden cardiac death ခေါ်တာပေါ့လေရုပ်တရက်အဲ့နှလုံးခုန်ရက်ပြီးဖေဆုံးခြင်းပေါ့နော်ဒီလိုဖြစ်ရတဲ့အကြောင်းရင်းရဲ့အခြေခံတွေမှာတော့ဒီ natural ပေါ့လေသူ့ဘာသူဖြစ်တဲ့ဖြစ်ထိုက်တဲ့ဖြစ်တဲ့ဟာကတော့အသက်ကြီးတဲ့အကြောင်းရင်းပေါ့နော်အသက်ကြီးရင်သွေးကြောတွေမာလာတယ်သွေးကြောထဲမှာအဆီးတွေညာလာတယ်အဲ့ဒါကြောင့်မလို့သွေးကြောကျင်းပြီးပိတ်တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့မျိုးသားတွေကမျိုးသမီးတွေထက်ပိုပြီးတော့ဒီရောဂါဖြစ်တတ်တယ်နောက်ကျန်တာတွေကတော့ဒီပြုတ်ပြင်းပြောင်းလဲလို့မရနိုင်တဲ့ဟာကရိုးရိုးပီစာပေါ့နော်ကိုယ်ရိုးရိုးထဲမှာအသက်ငယ်ငယ်ရွယ်ရွယ်နဲ့နှလုံးသွေးကြောကျင်းသွေးကြောပိတ်ဖြစ်တယ်လေဖြတ်တယ်ဒီလိုရာဇဝင်ရှိခဲ့ဘူးတွေဟာငယ်ငယ်ရွယ်ရွယ်နဲ့ဒီကြောချင်းတွေ့ကြောပိတ် heart attack တွေရနိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်ဒီပြုပြင်ပြောင်းလဲကာကွယ်လို့ရနိုင်တဲ့အနေအထားရော
ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဟာတွေကတော့သွေးတိုးယောဂါစီဂျိုယောဂါသွေးတွင်းအဆီများခြင်းယောဂါနောက်တစ်ခုကတော့ဆစ်လိတ်တောက်တာပေါ့နော်ပြည်မနိုင်ငံအနေနဲ့ပြောရရင်တော့ဆစ်လိတ်တစ်ခုလေးကွက်ပြောလို့မရအောင်ဆစ်လိတ်နဲ့ဆေးရွက်ကြီးလို့ခြုံပြောမှပဲရပါလိမ့်မယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံကတချို့တွေကဆေးရွက်ကြီးကိုဆဲလေးအနေနဲ့တောက်တုံးတာမဟုတ်ဘဲနဲ့ကောင်းထဲမှာထည့်ပြီးတော့စားကြတာဒါတွေကတော့ဒီသွေးကြောချင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းတွေပါဒါတွေကတော့ကိုယ်အနေနဲ့ဆဲလေးဆေးရွက်ကြီးကိုရှောင်ရှားမယ်သွေးတိုးယောဂါကိုတည်ချာကုမယ်စီဂျုံယောဂါကိုတည်ချာကုမယ်သွေးထဲမှာအဆီများတဲ့ဟာကိုစားသောက်အနေထိုင်နဲ့ဆေးတည်ချာကုမယ်ဆိုရင်ဒီယောဂါဖြစ်ပွားမှုနဲ့ဒီယောဂါရဲ့တည်ဆုံးမှုကိုလျှော့ချနိုင်တဲ့ဟာပေါ့နော်အရက်အနေနဲ့ကတော့အရက်ကိုတင်တင်ပြောက်ပတ်စွာအမျိုးသမီးတယောက်ဟာတရက်ကိုတစ်ပတ်ထဲမပို့ဘူးမျိုးသားတယောက်ဟာတရက်ကိုနှစ်ပတ်ထဲမပို့ဘူးဆိုလို့ရှိရင်တော့ဒါ healthy echo or drinking လို့ခေါ်ပါတယ်ဒီတဲ့ပို့ပြီးတောက်မယ်ဆိုရင်တော့ဒီနှလုံးယောဂါအပါအဝင်ဒီကာယောဂါတွေကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းရင်းတစ်ခုပါနောက်တစ်ခုကတော့ကိုယ်လက်လှုပ်ရှားမှုနေပါခြင်းနဲ့အဝလွန်ခြင်းတွေဟာလေဒီနှလုံးသွေးကြောခြင်းသွေးကြောပိတ်နဲ့ heart attack ကိုဖြစ်စေနိုင်တဲ့ကြောင့်ပို့နိုင်တဲ့အကြောင်းရင်းတွေဖြစ်ပါတယ်ဒါတွေလည်းကိုယ်အနေနဲ့ regular exercise လုပ်မယ် weight shot မယ်ဆိုလို့ရှိရင်တော့ဒီယောဂဖြစ်ပွားနှုန်းသေဆုံးနှုန်းကိုလျှော့ချပေးနိုင်တဲ့ပြဿနာတွေပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစိတ်ဖိစီးမှုကရောဘယ်လောက်ထိသက်ရောက်မှုရှိလဲဆရာ
စိတ်ဖိစီးမှုကလည်းအခုနောက်ပိုင်းမှာတော်တော်လေးဒီနှလုံးယောဂနဲ့ပတ်သက်လို့နှလုံးသွေးကြောချင်းသွေးကြောပိတ်ယောဂကိုဖြစ်ပွားပြီးပိုဆိုးစေတဲ့အကြောင်းရင်းတစ်ခုတွေမှာပါပါတယ်အဲ့တော့ဒီစိတ်ဖိစီးမှုယောဂကအဓိကကတော့ဒီနှလုံးသွေးကြောချင်းသွေးကြောပိတ်ယောဂါကိုဖြစ်စေတာထက်ဒီလိုယောဂါဖြစ်ဖို့ရအခြေခံအကြောင်းရင်းရှိနေတဲ့လူတွေဒီယောဂါရှိနေတဲ့လူတွေကိုပို့ပြီးတော့ဆိုးသွားအောင်နောက်တစ်ခုကတော့ဒီရုပ်တရက်နှလုံးသွေးကြောပိတ်သွားအောင်တွန်းပို့တဲ့ factor အနေနဲ့အဓိကပို့ရှိပါတယ်အဲ့တော့ဥပမာကျွန်တော်တို့ရုပ်ရှင်တွေထဲမှာလည်းပါတယ်ပေါ့လေကိုယ်စိတ်ဆိုးလို့အရန်ဒေါသထွက်သွားတဲ့အချိန်ပေါက်ကွဲသွားတဲ့အချိန်မျိုးမှာဟာတဲ့ရပါတာမျိုးပေါ့အဲ့တော့ဒီဒေါသနဲ့ဒီ stress ကလေဒီတွန်းအားပေးတဲ့ factor တစ်ခုအနေနဲ့ရှိပါတယ်နောက်တစ်ခုကတော့ခုဒီကမ္ဘာနဲ့အဝမ်းမှာဒီ mentally physically stress တွေပေါ့နော် competition တွေလူငယ်ဆိုတဲ့လူငယ်လျောက်လူကြီးဆိုတဲ့လူကြီးလျောက်သူအစွာနဲ့သူ stress တွေရှိလာတဲ့အခါမှာဒီနှလုံးယောဂဖြစ်တဲ့ဟာလေပုံများလာတယ်အဲ့တော့ဒီ stress ကတော့နှလုံးတစ်ခုထဲတွင်ဖြစ်တာမဟုတ်ဘဲနဲ့ stress ရှားမလို့တွေးတိုးလာတယ်နှလုံးခုန်လေးညံလာတယ်နှလုံးရဲ့အလုပ်တွေဟာပိုးလာတယ်အေးရေးပြက်လာတယ်ပေါ့နော်ဒီဟာတွေကနှလုံးပေါ်မှာ effect ဖြစ်ပြီးတော့နှပိုးတွေကနှလုံးသွေးကြောချင်းသွေးကြောပိတ်မရှိသေးတဲ့လူတွေလည်းယောဂဖြစ်အောင်ပံ့ပိုးပေးတယ်ရှိနေတဲ့လူကိုလည်းဒီပိတ်သွားပြီး heart attack ဖြစ်စေနိုင်တဲ့အကြောင်းရင်းတရားတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတစ်ခါတော့အပတ်စဉ်တိုင်းရင်ဒေသကသတင်းလောအစီအစဉ်ကိုတက်ဆက်ပေးသွားမှာပါဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတက်ဆက်ပေးတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းတောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာကနေနားဆင်ကြရမှာတွေကတော့ ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေတလန်တွေယူစောထီးတွေကိုအရှိန်ဟုန်မြင့်တိုက်ခိုက်သွားမယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ် KNU ထိန်းချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်နယ်မြေမှာရှိတဲ့ထုံးပိုလီကျေးရွာမှာရွာလုံးကျွနီပါစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးလိုက်တဲ့အပြင်ဒေသခံ10ယောက်လောက်ကိုလည်းတပ်ဖြတ်လိုက်ပါတယ်။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းစစ်တွေမြောက်ဦးနဲ့ကျောက်တော်မြို့တွေမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အပြန်အလှန်လူတွေလိုက်လံဖမ်းဆီးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကကုန်းလန်းရေလန်းတချို့ရဲ့တွာလာခင်းတွေကိုအကန့်အသတ်မရှိပိတ်ထားလိုက်ပါတယ်ဇွန်လ24ရက်နေ့ကစစ်တွေမြို့မှာစစ်ကောင်စီတပ်ကအရာရှိတယောက်နဲ့တပ်သားတယောက်ကိုရခိုင်တပ်တော်ကဖမ်းဆီးသွားပြီးတဲ့နောက်စစ်တွေမျိုးဆက်ရိုးကြချောင်းမှာရှိတဲ့စုပေါင်းစစ်ဆေးရေးကိစ္စခန်းကနေအခုလိုပိတ်ထားလိုက်လို့ဒေသခံတွေအခက်အခဲကြုံတွေ့နေရပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာရေလန်းအပြင်မြို့ဝင်မြို့ထွက်ကားလမ်းတွေမှာလည်းစစ်ဆေးမှုတွေများနေတဲ့အတွက်စစ်တွေကနေမြောက်ဦးပုံနာကျွန်းနဲ့ကြောက်တော်ကိုပြေးဆွဲနေတဲ့လိုင်းကားတွေကိုလည်းယာယီရပ်တန့်ထားတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဒီတိမ်မြို့မှာနန်း CDM ပညာရေးဝန်ထမ်းတွေနဲ့ပတ်သက်ပြီး PDF ဆိုလမ်းရည်တတိပေးစာထုတ်ပြန်ချက်ကိုလော့စပီကာနဲ့လိုက်လံကြေညာပေးတဲ့လူမှုကူညီရေးအဖွဲ့ဝင်အုပ်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့တနင်္လာနေ့ကသူတို့နေအိမ်ရဲ့တည်ကြီးကိုတွားရောက်ဖမ်းဆီးခဲ့တာလို့ဒီတိမ်မြို့ခံသူကပြောပါတယ်။ဒီတိမ်မြို့ခြေဆိုင်ရှလုံးယုတ်ကမတီအဖွဲ့ဝင်အုပ်ဖြစ်တဲ့ကိုအိုင်းခက်မွန်နဲ့ကိုလျန်းဆိုင်မုံတို့ဟာ PDF ဆိုလမ်းရည်တတိပေးစာကိုကြေညာလို့ဖမ်းဆီးခံရတာပါ။အဲ့ဒီထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီကဦးဆောင်ဖွင့်နေတဲ့ကျောင်းတွေမှာအလုံးလုံးနေတဲ့နန်းစီဒီယံပညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့အချိတ်ဆက်ရှိတဲ့ပေါ်ရာဆောင်တွေစစ်ကောင်စီနဲ့ပူးပေါင်းပြီးကျောင်းဖွင့်ထားတာတွေစွန်လ28ရက်နေ့နောက်ဆုံးထားပြီးပိတ်ဖို့ထုတ်ပြန်တတိပေးထားတာဖြစ်ပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့အထက်ဘက်ရှိအေယဝရီမြစ်ဆုံအနီးတစ်ဝိုက်ကအကြီးစားရွှေတူဖော်မှုတွေကြောင့်ဒေသအခေါ်မဲတော်ကူဆိုတဲ့နေရာနဲ့အင်ဒော်ယန်ဆိုတဲ့ကျေးရွာပျက်စီးလာနေတယ်လို့ဒေသခံတွေကပြောပါရယ်စစ်အာဏာသိမ်းကာလအတွင်းလုတ်ကင်နေတဲ့စစ်ရန်များကြီးတွေနဲ့အကြီးစားလုတ်ကင်နေတဲ့ရွှေတူဖော်မှုလုပ်ငန်းတွေကြောင့်မေခနဲ့မလီခာမျက်နှာမျက်ကြားကရေလေကျွန်းမှာရှိတဲ့ရိုမန်ကက်သလစ်ပါတာဝင်တွေရဲ့မဲတော်ကူနေရာဟာရေတိုက်စားခံရမှုတွေကိုစတင်ကြုံတွေ့နေရပြီလို့မြစ်ဆုံဒေသခံတယောက်ကပြောပါရယ်2022ခုနှစ်အတွင်းမြစ်ဆုံတစ်ဖက်ကမှရှိတဲ့အင်ဒော်ယန်ကျေးရွာလဲရွာလန်းအိမ်ချမ်းဝင်းတွေလေယာဉ်ဥယျာဉ်ချမ်းတွေထဲရွှေတူးဖော်မှုတွေကြောင့်ကြိုင်ဝမ်းကြန့်ခွက်မြေစာပုံတွေနဲ့ပြင့်နှက်လာနေပြီးပျက်စီးလာတဲ့အပေါ်ဖြည့်ရှင်းပေးဖို့စစ်ကောင်စီရဲ့ကချင်ပြည်နယ်အစိုးရကိုတောင်းဆိုထားပေမဲ့အကြောင်းမပြန်တည်တဲ့အတွက်ကချင်လွတ်လပ်ရေးတပ်မတော် KIO ထံနဲ့ထပ်မံတောင်းဆိုထားတယ်လို့ဒေသခံတွေကပြောပါရယ်
မွန်ပြည်နယ်မှာကင်ယူထိန်းချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်နယ်မြေမှာရှိတဲ့ဖုံးပိုလေးကျေးရွာမှာရွာလုံးကျွနေပါစစ်ကောင်စီတပ်မီးရှို့ဖျက်ဆီးခံလိုက်တဲ့အပြင်ဒေသခံ၁၀ဦးခန့်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စွန်လ25ရက်နေ့ညနေပိုင်းကဖုံးပိုလေးကျေးရွာထဲကိုစစ်ကောင်စီအင်အား100ကျော်ဝင်ရောက်လာပြီးဒေသခံလူနေအလုံး100ကျော်ကိုမီးရှို့ဖျက်ဆီးခဲ့တဲ့အပြင်ရွာထဲမှာကြာနေတဲ့မတန်ဆွမ်းသူတို့အူနဲ့တက်ကြီးရွာကိုအပဝင်အမျိုးသမီးတွေကိုတတ်လိုက်တာလို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဘိန်းနယ်တော်ဖက်စစ်ကြောင်း၄ကြောင်းနဲ့တက်လာတာဖြစ်ပြီးလမ်းတစ်လျှောက်မှာလည်းလက်နက်ကြီးတွေနဲ့ရွာထဲကိုပစ်ခတ်ခဲ့တယ်လို့ DNL ဘက်ကလည်းပြောပါတယ်။ဒါကြောင့်စစ်ကောင်စီစစ်ကြောင်းထိုးလာတဲ့လမ်းတစ်လျှောက်ရှိကျေးရွာ၁၀ရွာကဒေသခံထောင်နဲ့ချီလဲနေရက်ကနေထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေဒလန်တွေပြစောထီတွေကိုအရှင်ဟုံမြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်ပင်းတရရွံငံဖြတ်လန်းကိုမတုံးကြဘူးပြည်သူလူထုကိုဂျိုးဖြူပျောက်ကြားပြည်သူကကွယ်တပ်ဖွဲ့ကသတိပေးစာထုတ်ပြန်ကြေညာလိုက်ပါတယ်အဲ့ဒီလမ်းကိုသွာလာတဲ့စစ်ကောင်စီရင်နန်းတွေကိုစောင့်ကြတိုက်ခိုက်ရမှာဖြစ်တာကြောင့်ဇွန်လ29ရက်နေ့ကစလို့အဲ့ဒီလမ်းကိုအသုံးမပြုကြဘူးတရက်ခံလူထုကိုကျိုးပြူပြောက်ကြားအဖွဲ့ကသတိပေးလိုက်တာဖြစ်ပါတယ်လူထုအနေနဲ့အရေးပေါ်ဖြတ်တန်းသွားလာရမယ်ဆိုရင်ကားမှန်ချမောင်းပေးဖို့နဲ့စစ်ကောင်စီရင်သားနဲ့ဆုံရင်အ ਨੇ ဆုံးကိုက်300အကွာကနေမောင်းဖို့လဲစာမှာဖော်ပြထားပါတယ်ကျိုးပြူပြောက်ကြားတပ်ဖွဲ့ကို2022ခုနှစ်မတ်လ9ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပါတယ
်အခု ုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်လက်ခံတွေ့ဆုံတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဇွန်လ14ရက်နေ့မှာဒုတိယအကြိမ်ထပ်မံကမ်းလှမ်းခဲ့ပါရယ်။အခုထက်တိတွေ့ဆုံဖို့အတွက်လက်ခံမယ်လို့အကြောင်းပြန်ကြားထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေမရှိသေးတာ။ဘာကြောင့်မှလဲ။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါရယ်
။ပထမအကြိမ်ဖိတ်ခေါ်တော့ကဝါသားမိုင်းလက်တပ်ဖွဲ့အပါဝင် NCA နဲ့မှရည်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တို့ကစစ်ကောင်စီကိုပေါရောက်တွဲဆုံခဲ့ပေမဲ့ဒီတစ်ချိန်မှာတော့တွဲဆုံဖို့စီရင်ပေးဖို့တဲ့အဖွဲ့မရှိသေးတဲ့အပေါ်ရခိုင်တမတော်အေးပြောရေးဆိုခွင့်ရှိသူဦးခိုင်ဒုက္ခကအခုလိုပြောပါဗျ။
အမှန်ကန်ငင်းချင်းကြီးအောင်ဆွေးနွေးတဲ့ဆွေးနွေးပွဲမျိုးဆိုရင်အဲ့ဒါကကောင်းတယ်လို့ပြောလို့ရနိုင်ပါတယ်။ဒါပေမဲ့အခိုက်အတန့်အခြေအနေတစ်ခုကိုအကြက်တဲကာလတစ်ခုကိုဖျက်ချဖို့အတွက်ငင်းချင်းကြီးကိုအတုံးချတဲ့ပုံစံမျိုးဆိုလို့ရှိရင်တော့ဒီကပြည်သူလူထုအတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ပြောလို့ရပါတယ်။အဲ့ဒါကြောင့်ဒီကငင်းကြေးကြီးအမှန်ကန်ရမယ်မရဘူးဆိုတာကကျွန်တော်တို့အနေနဲ့ရှေ့ဆက်စောင့်ကြည့်သွားရမယ်အနေဒါဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်။ရှမ်းမြောင်ကချင်ပြည်နယ်နဲ့စကိုင်းတိုင်းမှာမြမစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ကလည်းအခုအချိန်ထိကမ်းလှမ်းချက်ကိုညှင်းပယ်ထားတဲ့သူတို့ရဲ့ရည်တည်ချက်ကိုမပြောင်းလဲဘူးလို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကဆိုပါတယ်။
ကျွန်တော်ပြောနိုင်တာကတော့အခုတတိယကတော့ကျွန်တော်တို့ဒီမှာကျွန်တော်ကြားတော့ဘာမှအပြောင်းလဲမရှိဘူး။အရင်ကကျွန်တော်တို့အဲဒီထုတ်ပြန်ပြင်ညာချက်တွေထုတ်ထားတဲ့အတိုင်းတော့ပဲကျွန်တော်ပြောလို့ရမှာပါ။အဲ့ဒါလည်းဖြစ်မှာပါ။အဲဘာမှအပြောင်းလဲရှိတာကျွန်တော်မကြားဘူး။ကျန်တာကတော့ကျွန်တော်ဖြစ်တယ်လို့မရဘူး
။ပါဝင်တစ်ပါဝင်ထပ်တူတွေအားလုံးပါဝင်ပြီးနိုင်ငံရေးကိစ္စတွေကိုဒန်းသူဆွေးနွေးနိုင်တဲ့အခင်းချင်းရောက်မှဆွေးနွေးပွဲတက်မယ်လို့မေလ5ရက်မှာ KIA ကသဘောထားထုတ်ပြန်ထားပါတယ်။နိုင်ငံရေးကထွက်ခွာပြီးလက်ရှိကျူးလွန်ထားတဲ့ပြစ်မှုတွေကိုစစ်ကောင်စီဘက်ကတာဝန်ခံမှပဲဆွေးနွေးပွဲတက်မယ်လို့ KNU ပြောရေးဆိုခွင့်ရှိသူဘရိုစောတော်နီကဆိုပါတယ်
။နေ့တိုင်းတရက်ဖြတ်တဲ့ဟာမီးရှို့တဲ့ဟာမိုးရင်ကာလမှာတော့မဆောင်တော့ဘူး။နေ့တိုင်းလို့လို့အဆက်မပြတ်မီးရှို့တာပြတ်နောက်ပြီးတော့ဒီမီးလောက်တိုက်တွင်းနေရွာတွေနော်ဒီလိုပြင်းလွှားနေရတာဘုဆုံးကနိုင်ရွေးနဲ့ဒီပြာလားဆွေးနွေးပွဲလာပြောရေးဆိုတာတိတ်တော့အတိတ်ကိုမရှိဘူးလေ။သူတို့တွစ်ကျင်တဲ့ပတ်ဆိုရင်တော့ဗျာနိုင်ငံရေးကလည်းထွက်ပါဆိုတော့ကျွန်တော်ပြောပြီးသားလေ။ဒီအချက်ကဖက်ဒရယ်ဒီမိုကရေစီကပြဿနာနဲ့ပြောလို့မရတော့ဘူး။နောက်တစ်ချက်ကအပင်ကူပြန်းကာလာတရားမျှတမှုမှာအခုကတတဖြတ်တာတရားလောအသောမသဖြစ်နေတဲ့အခါမှာကျွန်တော်တို့ကအတလို့ကြီးသွားပြီးတော့ဟိုခွင့်လို့လို့မရတော့ဘူး။အဲ့ဒါကြီးကပြန်လို့တုံ့ပေါင်းတင်မုံချင်ရင်းနဲ့ဥစ္စာပေါ့နော်။အမှန်တရားပေါ်လို့ပြန်ဖို့ထုတ်ရေးဆိုတဲ့ကိစ္စတရားလည်းမလုပ်လို့မရတော့ဘူးသူတဲ့အပိုင်းမှာကြတော့အဲ့ဒီအပိုင်းကိုသူလက်ခံနိုင်ရမယ်
။ KNU ဟာအပြည့်ရရေး NCA စာချုပ်ကိုတမရေးထိုးထားပေမဲ့စစ်သက်အာဏာယူပြီးတဲ့နောက်ပြင်းပြင်းနဲ့အပါဝင် KNU ထိန်းချုပ်ရာဒေတာတွေမှာစစ်သက်နဲ့တိုက်ပွဲပေါင်း 9,000 ကျော်ဖြစ်ပွားခဲ့တယ်လို့ရိုးစောတော်နီကပြောပါတယ်
ဆက်ပြီးတော့ချင်းချောင်းသားကောင်းဆောင်ဆလိုင်းတင်မောင်ဦးကိုဗိုလ်ချုပ်နေဝင်စစ်အစိုးရကကြိုးပေးကွပ်မျက်ခဲ့တဲ့64နှစ်မြောက်ဆလိုင်းတင်မောင်ဦးနဲ့အခမ်းအနားကိုမြန်မာနိုင်ငံလုံးဆိုင်ရာချင်းချောင်းသားများတမကရဲ့ဦးဆောင်မှုနဲ့ဇွန်လ26ရက်နေ့ကအွန်လိုင်းကနေကျင်းပပြုလုပ်ခဲ့ကြပါတယ်ဆလိုင်းတင်မောင်ဦးကိုဦးနေဝင်အစိုးရကဘာကြောင့်ကြိုးပေးတက်ဖြတ်ခဲ့တာလဲဆလိုင်းတင်မောင်ဦးရဲ့အောင်းမေးပွဲနေ့ဘယ်လိုဖြစ်လာရသလဲဆိုတာတွေကိုတော့ကိုရောဘတ်ကနေစူးစီးပေးထားပါတယ်
အရှူချင်းတိုင်းသားတဦးဖြစ်တဲ့ចောင်းသားកောင်းဆောင်ស្លိုင်းတិមောင်ဦးဟာသူ့ရဲ့နိုင်ငံရေးဥဆောင်လှုပ်ရှားမှုတွေကြောင့်ဘူချုံနေဝင်းကဖမ်းဆီးထောင်ချပြီးအင်းစိန်ထောင်မှာကျူပေးကွပ်မျက်ခဲ့တာဖြစ်ပါတယ်။ស្លိုင်းတិមောင်ဦးနဲ့ပတ်သက်ပြီးလက်ရှိချင်းចောင်းသားများတမကဥက္ကဋ္ဌស្លိုင်းထန်းနှင်းကယခုလိုပြောဆိုပါတယ်
ကျွန်တော်ဆလိုင်းတင်မောင်ဦးကကျွန်တော်တို့ရဲ့ကျောင်းသားခေါင်းဆောင်ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာချင်းကျောင်းသားတမကချင်းကျောင်းတို့ကျောင်းသားများအပါအဝင်သူ့ရဲ့ဦးဆောင်မှုသူ့ရဲ့ရဲစွမ်းတက်သည့်သူ့ရဲ့ပြီးစမှုတိုင်းပြည်အတွက်အနစ်နာခံမှုအသက်ဆွန်းတဲ့အထိသူ့ရဲ့ဒေါ်လာမှုကိုကျွန်တော်တို့လေးစားအတိမတ်ပြုတဲ့အနေနဲ့ကျွန်တော်တို့နှလုံးသားထဲမှာဆလိုင်းတင်မောင်ဦးကအများကြီးရှိနေပါတယ်ဆိုရဲဟောက်ကိုကျွန်တော်တို့ကြီးညွှန်းတော့အဖြစ်ကျွန်တော်တို့ချင်းမပြုလို့ရချင်းဖြစ်ပါတယ
်တတပီရာတက္ကသိုလ်ကျောင်းသားတူဖြစ်တဲ့ဆလိုင်းတင်မောင်ဦးဟာ1969ခုနှစ်အရှိတောင်အရှာကျွန်းဆွယ်အကစားကျောင်းသားလှုပ်ရှားမှုကနေနိုင်ငံရေးလှုပ်ရှားမှုတွေကိုစတင်ပါဝင်လာခဲ့ပြီး1984ခုနှစ်ဦးတန့်အရေးခင်85ခုနှစ်အလုပ်သမားရေခင်းတွေမှာရှစ်တန်းကနေရွတ်ရွတ်ချွန်ချွန်ဦးဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဇလိုင်းတင်မောင်ဦးရဲ့ရဲစွမ်းတတိနဲ့ပတ်သက်ပြီးချင်းမျိုးသားတဦးစင်နဲ့ဒူကထလည်းဖြစ် AUG အစိုးရဖက်ဒရယ်ရေးရာဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဇလိုင်းမြမုံစကောင်းကယခုလိုပြောဆိုပါတယ
်။ဇလိုင်းတင်မောင်ဦးပြောခဲ့တယ်လို့ငါခန္ဓာကိုယ်ပဲမင်းတို့တတ်လို့ရမယ်။ငါရဲ့ယုံကြည်ချက်ကိုတတ်လို့မရဘူးသူပြောခဲ့တယ်။သူယုံကြည်ချက်ယနေ့အထိရှင်းတန်းနေပါယနေ့အထိကျွန်တော်တို့တတွေရဲ့နှလုံးသားပြီးသူတရက်လုံးရဲ့နှလုံးသားမှာရှင်းတန်းနေရှိပဲဖြစ်ပါတယ်
။ Sin Anna Shinriga Slain Timo Uye Kana Gugu Jupi Kumye Kebime, Tuye Kan Yu Chet, Yungji Chetriha, Yini Chinti, Selet Shintan Nize Pibare, Tangua Konaset Chao Kune, Maya Bi a Yikin Lo Shamu Masatinke, Mala Seku Yenima, Puchoni Wen, Sisuyaga, Slain Timo Ugu, Pan Sibi, Insane Toma, Dona, Tinting Kebina, Zona Naset Chao Yeni, Nanepai Lena Ima, Miba Swimurigo, Tasundia, Jamajabe, Jupi Kumye Kera, Pibare, Slain Timo U, Tapia Kayare Nigo,
အောင်မိပြီးနှစ်ထောင်နှစ်ဆယ်ပြည့်နှစ်ကစလို့မြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်းသားတမကအဖွဲ့ကနေဂျွန်၂၆ကိုစလိုင်းတီမုံဦးနီအဖြစ်တတ်မှတ်ပြီးအောင်မိဖွဲ့အခမ်းအနားကျင်းပလာတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရှမ်းပြည်တောင်ပိုင်းတနုကိုပိုင်အုပ်ချုပ်ပညာဒေသမှာစစ်ကောင်စီလက်အောက်ခံဌာနတွေ ဒေသကာကွယ်ရေးတပ်ကထုတ်ပြန်လိုက်ပါတယ်။မွန်ပြည်နယ်ခရိုင်ညိုထိန်းချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်နယ်မြေမှာရှိတဲ့ထုံးဘူလေးကျွာမှာရွာလုံးကျွနီးပါစစ်ကောင်စီတပ်မိရှို့ဖျက်ဆီးလိုက်တဲ့အပြင်ဒေသခံစေဦးခန့်ကိုလည်းတပ်ဖြတ်လိုက်ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့နေဆက်ဒေတာကတိုင်းရင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ
ပါစင်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒေါ်တာရှင်ရဲ့အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွဲခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ
Ukraine နိုင်ငံ snake ကျွန်းကနေ Russia တပ်တွေရုတ်သိမ်းလိုက်ပြီလို့ Russia ကာကွယ်ရေးဌာနကကြေညာပါတယ်။ February လကုန်ပိုင်း Russia တို့ကျူးကျော်စစ်စတိုက်ချိန်က Odessa စိတ်ကမ်းမြူနာကပင်လယ်နက်ထဲမှာရှိတဲ့ snake ကျွန်းမှာ Russia တပ်တွေခြေကုပ်ယူပြီးတော့ထိုးစစ်ဆင်တိုက်ခဲ့တာပါ။တောင်တင်နေတဲ့ Ukraine ကောက်ပဲတိနံတွေကို Odessa စိတ်ကမ်းကနေလိုရာနိုင်ငံတွေတင်ပို့နိုင်ဖို့ကုလသမဂ္ဂရဲ့အားထုတ်မှုမှာအနှောက်အယှက်မဖြစ်အောင်စိတ်ကောင်းစေတနာနဲ့တပ်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ Russia တို့ကဆိုပါတယ်။Russia တပ်တွေ snake ကျွန်းပေါ်မှာမရှိတော့ဘူးလို့ Ukraine သမ္မတရုံးအကြီးအကဲကလည်းအတည်ပြုပါတယ်ရှင်။ American ပြည်တော်စုတရားရုံးချုပ်မှာပထမဆုံးလူမဲ့အမျိုးသမီးတူဦးတရားသူကြီးဖြစ်လာတော့မှာပါလွတ်တော်အတူပြုချက်ရထားပြီးသားဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားသူတရားသူကြီးကန်တာဂျီဘရောင်းဂျက်ဆန်ဟာဒီကနေ့မကြာခင်မှာပဲပြည်တော်စုတရားရုံးချုပ်ရဲ့တရားတဆက်6ရောက်မြောက်တရားသူကြီးအဖြစ်နဲ့ကျန်းသစ္စာကျင်းပမှာဖြစ်ပါတယ်ရာသက်ပန်တရားသူကြီးယာရုကနေတရားသူကြီးဘရေယာဒီကနေ့အနားယူတော့မှာမို့ကန်တ Cambodia နိုင်ငံသားရဲ့ဝန်ကြီး Prak Sakhon နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။ ASEAN ဘုံသဘောတူညီချက်၅ရပ်ကိုမြန်မာနိုင်ငံကအကောင့်ထဲပေါ်မှုအခြေအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ဒါအပြင် ASEAN အထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွက် ASEAN လူသားချင်းစာနာမှုအကူအညီပေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။ဟောင်ကောင်ကျွန်းဟာအခက်အခဲတွေကြားကနေအသက်တပံမွေးဖွားလာခဲ့ပြီလို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်။ဟောင်ကောင်ကျွန်းကို British အုပ်ချုပ်မှုအောက်ကနေတရုတ်အုပ်ချုပ်မှုလွှဲပြောင်းပေးခဲ့တာ25နှစ်ပြည့်အထိမ်းအမှတ်အတွက်ဟောင်ကောင်ကို9နှစ်အတွင်းမှာပထမဆုံးအချိန်ရောက်နေတယ်တရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ။တရုတ်ပြည်မကြီးမှနေ2နှစ်ကျော်အတွင်းမှာပထမဆုံးထွက်ခွာခီးသွားနေတဲ့တရုတ်သမ္မတဟာဟောင်ကောင်ကို2ရက်ခီးစဉ်နဲ့ရောက်ရှိနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့အာနာရှင်ဟောင်းမာကော့စ်ရဲ့သားဖာဒီနန်ဘောင်ဘောင်မာကော့စ်ဂျူနီယာဟာဒီကနေ့သမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းပဆိုပါတယ်။သူ့ရဲ့ဥဆောင်မှုအောက်မှာလူတိုင်းအကျိုးရှိစေမယ့်မူဝါဒတွေနဲ့အောင်မြင်အောင်ဆောင်ရွက်သွားမယ်လို့သမ္မတတဲ့အဖြစ်ပြောကြားတဲ့မင်ခွန်းထဲမှာမာကော့စ်ဂျူနီယာကပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID ကာကွယ်ဆေး105သန်းထုတ်လုပ်ဖို့အတွက်အမေရိကန်အစိုးရနဲ့ဒေါ်လာ 3.1 ဘီလီယံပို့စာချုပ်ခဲ့တယ်လို့ Pfizer နဲ့သူ့ရဲ့မိဖက် BioNTech ကုမ္ပဏီတို့ကကြေညာပါတယ်။အဲဒီဆေးတွေကိုဒီနှစ်နွေရာသီမကုန်ခင်အစောဆုံးထုတ်လုပ်ဖြန့်ချိမယ်လို့ခန့်မှန်းရပါတယ်။လောလောဆယ်အမေရိကန်မှာခွင့်ပြုချက်မရသေးတဲ့ Visa ပြောင်း Omicron COVID ရောဂါ ကိုအဓိကထားကာကွယ်မဲ့ကာကွယ်ဆေးတွေထုတ်လုပ်ဖို့လဲပါဝင်တယ်လို့ Pfizer ကုမ္ပဏီကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆရာအတန်ဖန်အင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ BJ Elliot တို့ဖြစ်ပါတယ်။ VOA American တန်ရဲ့ကြာတာရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 ထိ light meter 32နဲ့58တို့ပြင် light meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရတဲ့ခတ်သိမ်းကြီးညိမ့်ပြီးတော့လူရဆန္ဒပြေဝါကြပါလိမ့်ရှင်။ကျွန်မအလေးပါပါ။
This program has come to you from the Voice of America, Washington.